Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လိုက်ချမ်းမြေကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မောင်ပါရှင်ဂျွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာဒုက္ခသည်ပြဿနာကိုကမ္ဘာကောင်းဆောင်တွေဝိုင်းပြီးတော့ကင်တွယ်ဖြေရှင်းကြဖို့တောင်းဆိုလှုပ်ရှားမှုတွေကိုလုပ်နေကြပါတယ်မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့သာယာဝါပြောရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမဲ့ EU ဥရောပသမဂ္ဂရဲ့မဟာဗျူဟာအပေါ် EU ဥရောပကောင်စီကခြုံငုံသုံးသပ်တဲ့ထုတ်ပြန်ချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုသတင်းတွေကိုကိုရဲကောင်နဲ့ကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ကောင်းပါခင်ဗျာတရင်နေ့ပြီးကြားရမယ့်အထက်မှာဆိုရင်တော
့မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားတယ်ဟာဒီသုံးလုံးပါကျွန်တော်တို့ရခိုင်ကိစ္စကိုပြည်လဲဖို့အထောက်အကူမပြုစေနဲ့သုံးလုံးနေဟာ
နိုင်ငံရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံရောက်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံပွဲအကြောင်းတင်ဆက်ပေးမယ့်တရင်လွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအလားအပြင်မြန်မာနိုင်ငံတွင်းလူနည်းစုတွေအပေါ်စနစ်တကျနှိမ်ချဆက်ဆံမှုတွေကိုရပ်တန့်စေရေးအတွက်လူခွင့်ရေးမဟာမင်းကြီးကတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းသတင်းလွှာပြီးတော့ကမ္ဘာဒုက္ခသည်များနေမှာအမေရိကန်နိုင်ငံရဲ့သဘောထားပြီးခဲ့တဲ့နှစ်ကမ္ဘာမှာဒုက္ခသည်ဥယျာဉ်စံချိန်တင်တိုးများလာတဲ့အခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲကောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဒုက္ခသည်အရေးကိုတုံ့ပြန်တဲ့နေရာမှာဘုံတံပိုးထားကြတဲ့တာဝန်မျှဝေယူခြင်းခွဲခြားဆက်ဆံမှုကင်းရှင်းခြင်းနဲ့လူ့အခွင့်အရေးနဲ့နိုင်ငံတကာဒုက္ခသည်ဥပဒေတွေအပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကဂျွန်လ20ရက်နေ့တနင်္လာနေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်နေစဉ်ရာနဲ့ချီတဲ့မိသားစုတွေဟာဘေးကင်းရာကိုထွက်ပြေးနေကြရပြီးတော့အဲ့ဒီဒုက္ခသည်တွေနဲ့ကမ္ဘာတဝန်းပြည်သူတွေတသားတည်းရပ်တည်တယ်ဆိုတာကိုပြသတဲ့လှုပ်ရှားမှုတွေကိုကုလသမဂ္ဂကမနေ့တုန်းကစတင်ခဲ့ပါတယ်။
Every day,
전쟁은 매일
Every day,
war forces thousands of innocent families
to leave their homes.
Families like yours,
des familles comme la vôtre,
family like mine.
ကမ္ဘာတဝန်းနယ်ပယ်ဆောင်ကလူသိများထင်ရှားသူတွေ Hollywood အကျော်အမော်တွေက #withrefugees ဆိုတဲ့လက်မှတ်ကောက်ခံတဲ့လှုပ်ရှားမှုကိုမနေ့တုန်းကစတင်ခဲ့တာပါဒုက္ခသည်တွေရဲ့ပြဿနာကိုဖြေရှင်းဖို့အစိုးရရဲ့အနေနဲ့အတူလက်တွဲကြားရမယ်ဆိုတဲ့အချက်ကိုမိမောင်းထိုးပြတဲ့လှုပ်ရှားမှုကနေရရှိမဲ့လက်မှတ်ရေးထိုးတင်ပြလွှာတွေကိုစက်တင်ဘာ19ရက်နေ့မှာကျင်းပဖို့ရှိတဲ့ဒုက္ခသည်နဲ့ရွှေပြောင်းသူများအရေးအစင်းမြင့်စည်းဝေးမတိုင်ခင်မှာနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုပေးပို့သွားမှာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတန်တမန်အန်ဂျယ်လီနာဂျိုလီပစ်ထားလဲအမေရိကန်နိုင်ငံသားကြီးဝင်ကြီးဂျွန်ကယ်ရီနဲ့နိုင်ငံသားကြီးဌာနမှမကြာခင်တုန်းကပဲတွေ့ဆုံပြီးတော့ဒုက္ခသည်ပြဿနာကိုဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့ကိန်းဂဏန်းတွေအရနေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်းကမ္ဘာပေါ်မှာ65သန်းကျော်ရှိနေပြီးတော့ထက်ဝက်လောက်ကကလေးငယ်တွေဖြစ်ကြပါတယ်ပြီးခဲ့တဲ့နှစ်မှာဒုက္ခသည်အရေအတွက်ဟာ10ရာခိုင်နှုန်းတိုးလာခဲ့တယ်လို့ UNHCR ကပြောပါတယ်ရှင်
အမေရိကန်နိုင်ငံအနေနဲ့ဆီးရီးယားနိုင်ငံရေးနဲ့ပတ်သက်လို့ပိုပြီးခိုင်မာတဲ့မူဝါဒချမှတ်ဖို့ဌာနတွင်တောင်းဆိုတဲ့နိုင်ငံသားရေးဌာနဝန်ထမ်းအနေနဲ့တွေ့ဆုံသွားဖို့စီစဉ်လိုက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်တနင်္လာနေ့ကသတင်းတော့တစ်ကဒစ်ဆန်ချန်နယ်လို့ခေါ်တဲ့တောင်းဆိုစာကိုဖတ်ရှုပြီးပြီလားလို့မဲမြန်ရမှာဝန်ကြီးဂျွန်ကယ်ရီကသူ့အနေနဲ့ဖတ်ရှုပြီးဖြစ်ကြောင်းပြောပြီးဒါဟာအလွန်မှကောင်းမွန်ပါတယ်လို့ပြောဆိုခဲ့ပါရယ်ဆီးရီးယားအာဏာရှင်အစိုးရကိုဆန့်ကျင်တဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့အတွက်အလေအလတ်ပိုင်းယာရုရှိသူအများစုပါဝင်တဲ့တန်တမာ50တူတွေကအချို့နဲ့တွေ့ဆုံသွားဖို့ရှိတယ်လို့လည်းသူကပြောပါတယ် Distant Channel လို့ပြောနေကြတဲ့နိုင်ငံသားရေးဌာနရဲ့ဌာနရင်းဖြောင့်ဝင်စာကိုတင်သွင်းတဲ့တန်တမန်ရဲ့တောင်းဆိုမှုဟာပြီးခဲ့တဲ့ပတ်ကသတင်းဌာနအတော်များများစီကိုပေါက်ကြားပြီးလူသိရှင်ကြားဖြစ်သွားတာဖြစ်ပါတယ်အဲ့ဒီတောင်းဆိုမှုမှာလေကြောင်းတိုက်ခိုက်မှုတွေကိုတုံပြီးဆီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့အာဏာရှင်အစိုးရကိုဖိအားပေးပြီးနိုင်ငံကြီးရသဘောတူညီချက်ရအောင်လုပ်ဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်ဒီတောင်းဆိုမှုဟာအချမ်းဘက်သမားတွေဖယ်ရှားဖို့နဲ့ကုလသမဂ္ဂကြောရောင်းနောက်ခံပြုတဲ့အစိုးရနဲ့အတိုက်ခံတွေကြားဆွေးနွေးမှုတွေပြန်ဆဖို့အတွက်ကိုပဲအာရုံစိုက်နေတဲ့လက်ရှိအစိုးရရဲ့ရည်တည်ချက်တွေနဲ့လုံးဝဆန့်ကျင်နေပါတယ်
American မှာ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့မျှော်လင့်နေတဲ့ Donald Trump ကအငင်းပွားစရာသူ့ရဲ့မဲဆွယ်စည်းရုံးရေးမှူး Corey Lewandowski ကိုတာဝန်ကနေပြီးတော့ဖယ်ရှားခဲ့ပါတယ်။ Trump ရဲ့စည်းရုံးလှုပ်ရှားမှုတွေမှာ Lewandowski ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့ Trump စည်းရုံးရေးအဖွဲ့ပြောခွင့်ရသူ Hope Hicks ကတနင်္လာနေ့တုန်းကပြောကြားပါတယ်။ Lewandowski ဟာအလုံးကိုဒီနှိမ့်မြုပ်စူးစမ်းသူဖြစ်တယ်လို့လည်း Hicks ကဆိုခဲ့ပါတယ်။ ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတော့ဒီထရမ့်ရဲ့မဲဆွဲစည်းရုံးမှုတွေမှာစည်းရုံးရေးမှုလုပ်ခဲ့တဲ့လီဝန်ဒေါစကီဟာပြည်တွင်းသတင်းထောက်အတော်များများအပေါ်မှာရန်လိုဆက်ဆံသူဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကမြင်ကြပါတယ်။ဒါအပြင် Republican Party တာဝန်ရှိသူတချို့နဲ့လည်းဆက်ဆံရေးမှာအဖို့အထစ်တွေရှိခဲ့ပါတယ်။လူလူသဘောထားစစ်တမ်းကောက်ခံမှုတွေမှာ Trump အပေါ်အများရဲ့ထောက်ခံမှုကြားဆင်းနေတယ်လို့သူ့ရဲ့အငင်းပွားပွဲပြောကြားချက်တွေပေါ်စိုးရိမ်ကြတဲ့ Republican Party ဝင်အများအပြားကလည်းသူ့အပေါ်ထောက်ခံမှုဝင်လေးနေကြပါတယ်။ဒီလိုအခြေအနေမျိုးမှာပဲအခုလိုမျိုးမဲဆွယ်စည်းရုံးရေးမှု Corey Lewandowski ကိုဖယ်ရှားလိုက်တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသမိုင်းမှာအဆိုပါဆုံးတနက်ပစ်ခတ်မှုကိုကျူးလွန်ခဲ့တဲ့တနက်သမားအိုမာမာတင်ဟာလူပေါင်း49ဦးကိုပစ်တက်နေတဲ့အချိန်အတွင်းမှာပဲအရေးပေါ်ဖုန်းလိုင်းကိုခေါ်ဆိုခဲ့ပြီးအစပိုင်းမှာအာရဗ်ဘာသာစကားနဲ့ပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုယ်သူအစ္စလာမ်ရဲ့စစ်သည်တော်တဦးဖြစ်တယ်လို့ပြောဆိုခဲ့တယ်လို့အမေရိကန်ဗဟိုအစိုးရထောက်လိုင်းရေးဘျူရို FBI အဖွဲ့ကထုတ်ပြန်လိုက်ပါတယ်။တနက်သမားဟာအရေးပေါ်ဖုန်းအော်ပရေတာနဲ့အပြန်အလှန်ပြောဆိုနေတဲ့စကားပြောဆိုချက်တွေကိုတနင်္လာနေ့ကထုတ်ပြန်လိုက်ရမှာတနက်သမားဟာဂျွန်လ12ရက်နေ့မနက်အစောပိုင်းမှာနိုင်ကလပ်ကနေ911ဖုန်းနံပါတ်ကိုခေါ်ဆိုပြီးဖုန်းအော်ပရေတာကိုကျွန်တော်အော်လန်ဒိုမြို့မှာပါကျွန်တော်ပြစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်လို့ပြောဆိုခဲ့တဲ့အကြောင်းပါဝင်ပါတယ်။အခုလိုထုတ်ပြန်ခဲ့တဲ့တနက်သမားနဲ့အပြန်အလှန်စကားပြောဆိုမှုစာသားတွေမှာစင်စါဖြတ်တောက်မှုတွေရှိနေပြီးတနက်သမားက IS အဖွဲ့နဲ့အဖွဲ့ခေါင်းဆောင်တို့ကိုတစ္ဆာခံတဲ့အကြောင်းပြောဆိုထားတဲ့အပိုင်းတွေကိုဖြတ်တောက်ထားတာလို့အာနာပိုင်းတွေကပြောပါတယ်။အပြန်လန်စကားပြောဆိုနေတဲ့အတန်ဖိုင်ကိုတော့အာနာပိုင်းတွေကထုတ်ပြန်ပေးဖို့ညင်ဆိုထားပါတယ်။နောက်ဆုံးမှာရဲတပ်ဖွဲ့ဝင်တွေပြစ်ခတ်နေနေတာခံလိုက်ရတဲ့မာတင်ဟာစစ်ဆက်ညှိနှိုင်းသူတွေနဲ့၃ချိန်တိတိဖုန်းပြောဆိုခဲ့ပြီးအဲ့ဒီတော့တွင်မှာအမေရိကန်ပြည်ထောင်စုဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာဗုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်အခုလိုလက်တော့ပြန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောခဲ့တဲ့အကြောင်း FBI တာဝန်ရှိသူတွေကပြောပါတယ
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1590ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနာလေးမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးညပေးနေပါတယ်ရှင်။မြန်မာနိုင်ငံကို12ရက်ကြာခီးစဉ်နဲ့ရောက်နေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့တနင်္လာနေ့တုန်းကတွေ့ဆုံပြီးတော့လူ့ခွင့်ရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံထဲမှာလူ့အခွင့်အရေးကိုကာကွယ်မြှင့်တင်ဖို့ကိစ္စတွေဘယ်လိုဆောင်ရွက်နေသလဲဆိုတာအပြင်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းရခိုင်ပြည်နယ်အရေးနဲ့လူ့အခွင့်အရေးဆိုင်ရာဥပဒေတွေအကြောင်းဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ရင်းကလူ့အတိုင်းဝိုင်းနှစ်ခုကြားမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းတဲ့နေရာမှာအနောက်အရှက်ဖြစ်စေနိုင်တဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုအစိုးရဘက်ကသုံးမှမဟုတ်တဲ့အကြောင်းဒေါန်ဆန်းစုကြည်ကကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြင့်ရန်အတွင်းဝင်ဦးအောင်လင်းက VOA မြန်မာပိုင်းကိုပြောပါတယ်။မြန်မာနိုင်ငံကို၄ချိန်မြောက်ရောက်နေတဲ့မစ်ရန်ဟီလီရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေကိုသွားရောက်ဖို့ရှိပါတယ်။သူ့ရဲ့ခီးစဉ်ကနေပြီးတော့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြန်မာအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါရတယ်။အခုခရီးစဉ်ကနေတွေ့ရှိချက်တွေကိုတော့စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းသွားမှာဖြစ်ပါရရှင်
။မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ် EU ဥရောပသမဂ္ဂရဲ့မဟာဗျူဟာအပေါ် EU ဥရောပကောင်စီကချုံကုံသုံးသက်ချက်ကိုထုတ်ပြန်ခဲ့ပါတယ်။ငြိမ်းချမ်းရေးအမျိုးသားပြန်လည်တက်မြက်ရေးနဲ့ချမ်းသာဝါပြောရေးတို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာကြုံတွေ့ရမယ့်စင်ကာပူမှုတွေကိုကြော်လွှားနိုင်မှုအတွက် EU ကပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ပြီးကြိုးကြောင်းစီလျော်ညီမျှညက်ကြီးပြီးအနာဂတ်ကိုဦးတည်တဲ့ထိတွေ့ဆက်ဆံမှုတွေလုပ်သွားမယ့်အစီအစဉ်တွေကို EU ကဥရောပကောင်စီကိုချပြခဲ့တာပါ။ EU ရဲ့အစီအစဉ်တွေထဲမှာမြန်မာစစ်တပ်အပါအဝင်မြန်မာနိုင်ငံရေးမှာအရေးပါတဲ့သူတွေအားလုံးနဲ့ EU ဥရောပသမဂ္ဂကထိတွေ့ဆက်ဆံမှုတွေတိုးချဲ့သွားဖို့လည်းပါဝင်ပါတယ်။ငြိမ်းချမ်းရေးရဖို့နဲ့တက်မြက်ရေးလုပ်ငန်းစဉ်တွေမှာ EU ကနိုင်ငံရပတ်မိုးသွားပေးမယ့်အပြင်ငြိမ်းချမ်းရေးပူးတွဲရန်မုံငွေတွေကိုလည်းထဲဝင်ကူညီသွားမယ့်အစီအစဉ်ကိုဥရောပကောင်စီကလက်ခံခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲအစီအစဉ်တွေကိုထောက်ခံဖို့အတွက်အရေးကြီးတဲ့အကြောင်းကိုလည်းဥရောပကောင်စီကထပ်ပြီးထောက်ပြထားပါတယ်။ခက်ခဲနေတဲ့ရခိုင်ပြည်နယ်ကပြဿနာတွေဖြေရှင်းရင်းမှာ EU အနေနဲ့ဗတ်ပေါင်းစုံကချင်းကပ်ဆောင်ရွက်မယ့်အစီအစဉ်လူခွင့်ရေးဆောင်ရွက်နေတဲ့သူတွေအင်အားနဲ့အဖွဲ့အစည်းတွေလူနည်းစုတွေရဲ့အခွင့်အရေးတိုးတက်အောင်ဆက်ပြီး EU ကဆောင်ရွက်မယ့်အစီအစဉ်နဲ့မြန်မာနိုင်ငံကိုလူခွင့်ရေးမှတ်တမ်းတွေတိုးတက်လာစေဖို့ EU ကဆက်ပြီးအလင်းထားဆောင်ရွက်သွားမယ့်အစီအစဉ်စတဲ့ဦးစားပေးအစီအစဉ်တွေကိုအကောင့်ထည့်ဖို့ရေးမှာ EU နိုင်ငံသားကြီးနဲ့လုံခြုံရေးမူဝါဒအကြီးအကဲနဲ့ဥရောပကော်မရှင်တို့ကအဖွဲ့ဝင်နိုင်ငံတွေနဲ့အနီးကပ်ဆောင်ရွက်ဖို့အတွက်ဥရောပကောင်စီကိုတိုက်တွန်းထားတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာအရေးအတွက်ဘယ်လောက်ရှိရဲဆိုတာကိုအခုနှစ်နိုဝင်ဘာဒါမှမဟုတ်ရင်ဒီဇင်ဘာလကျရင်သိရမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောကြားလိုက်ပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကိုရဲကောင်တို့ညင်ညာသွားခဲ့ကြတာဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုစတိုက်ထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံအပေါ်တိုက်တွန်းချက်သတင်းနဲ့စကြင်ပါတယ်။မြန်မာနိုင်ငံအတွင်းလူနည်းစုတွေပေါ်စနစ်တကျနှိမ်ချဆက်ဆံနေတာတွေရပ်တန့်စေရေးအတွက်အစိုးရအနေနဲ့အခိုင်အမာခြေလှမ်းတွေချမှတ်ဆောင်ရွက်ဖို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးZaid Raed El Hussein ကတိုက်တွန်းပြောကြားလိုက်ပါတယ်အထူးသဖြင့်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ Crime Against Humanity လို့ခေါ်တဲ့လူသားတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတက်ရောက်စေတယ်လို့ပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့32ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေအကြောင်းတရားဝင်မတင်သွင်းခင်ကြိုတင်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာလူခွင့်ရေးမဟာမင်းကြီးZaid Raed El Hussein ကမြန်မာနိုင်ငံအတွင်းကလူနည်းစုတွေအထူးသဖြင့်တော့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ရိုဟင်ဂျာမု슬လင်တွေအပေါ်ကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတက်ရောက်စေတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတာကိုကုလသမဂ္ဂလူအခွင့်အရေးကောင်စီကကြောက်ယူထားတဲ့စစ်တမ်းတွေရသိရှိရတဲ့အတွက်မဟာမင်းကြီးအနေနဲ့ဒီကိစ္စကိုအစီရင်ခံစာထဲမှာထည့်သွင်းဖော်ပြရခြင်းဖြစ်တယ်လို့မဟာမင်းကြီးဇာယီရိုက်ဒ်အယ်ဟူစိန်ရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆာနီကပြောပါတယ
် We have documented a very serious human rights violations against the Rohingya population and the High Commissioner has said that the report raises the possibility that the patterns of violations that have occurred against the Rohingya may amount to crimes against humanity Now of course
tomorrow ရရှိတဲ့အစီရင်ခံစာအရရိုဟင်ဂျာတွေပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုတာကိုတွေးကြရပါတယ်အဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားချက်အရရိုဟင်ဂျာတွေအပေါ်ကျူးလွန်ထားတဲ့ချိုးဖောက်မှုတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်လောက်တဲ့အထိတက်ရောက်စေနိုင်တယ်လို့မဟာမင်းကြီးကပြောထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီကျူးလွန်မှုတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်မမြောက်ဆိုတာကိုတော့တရားစီရင်ရေးစနစ်ကအဆုံးဖြတ်ပေးမှာပါ။ဒါပေမဲ့ကျွန်တော်တို့လက်ခံရရှိထားတဲ့ချိုးဖောက်မှုတွေဟာစနစ်တကျစီစဉ်ပြီးတော့ကြကြပြန့်ပြန့်ပြုလုပ်နေတယ်ဆိုတာကိုတွေးကြရတဲ့အတွက်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်လောက်တဲ့အထိဖြစ်နိုင်ခြေရှိတာကိုတွေ့ရပါတယ်
။လက်ရှိအစိုးရအနေနဲ့အရင်အစိုးရတွေလက်ထက်ကကျူးလွန်ခဲ့တဲ့ချိုးဖောက်မှုအမွေတွေကိုဆက်ခံလိုက်ရတယ်ဆိုတာကိုမဟာမင်းကြီးအနေနဲ့နားလည်သဘောပေါက်ထားကြောင်းလဲRavina Shamda Sani ga pyo bare
The High Commissioner understands that the new government has inherited a situation where there are laws and policies that are in place that are designed
လူနည်းစုတွေရဲ့အခြေခံအခွင့်အရေးတွေအထူးသဖြင့်တော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုညှင်းပယ်ဖို့ရည်ရွယ်ချက်ချမှတ်ထားတဲ့ဥပဒေတွေနဲ့မူဝါဒတွေကိုအစိုးရတဲ့အနေနဲ့အမွေအဖြစ်နဲ့လက်ခံလိုက်ရတယ်ဆိုတာကိုမဟာမင်းကြီးကနားလည်သဘောပေါက်ပါတယ်နိုင်ငံသားဖြစ်ပိုင်ခွင့်မရှိအောင်တပင်လုပ်ထားတာလွတ်လပ်စွာသွာလာခွင့်မရှိအောင်ကန့်သတ်ထားတာသူတို့ရဲ့ဘဝနဲ့လုံခြုံရေးအတွက်ချိန်ချောက်မှုတွေလှုပ်ဆောင်တာသူတို့တွေပညာသင်ကြားခွင့်မရအောင်ကန့်သတ်ထားတာစတဲ့အစီရင်ခံစာတွေကိုကျမတို့ရရှိထားပါတယ်။ဒါတွေဟာအခြေခံအခွင့်အရေးတွေဖြစ်တယ်ဆိုတာကိုလည်းမဟာမင်းကြီးကအလေးပေးပြောကြားထားပါတယ်
။မဟာမင်းကြီးဇာယီဟူစိန်ရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့အစီရင်ခံစာနိုင်ငံတကာအတိုင်းအဝိုင်းကိုမထုတ်ပြန်ခင်ဇွန်လ16ရက်နေ့ကမြန်မာအစိုးရထံကြိုတင်ပေးပို့ခဲ့တဲ့အတွက်မြန်မာအစိုးရဘက်ကလည်းဒီအစီရင်ခံစာအပေါ်ပြန်လည်တုံ့ပြန်ခဲ့တာမှာလက်ရှိအစိုးရသည်အနေနဲ့အုပ်ချုပ်ရေးအာဏာကိုလွှဲပြောင်းရယူခဲ့တဲ့အချိန်ကစလို့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေငြိမ်းချမ်းစွာပြည်လည်ရေးအတွက်ဦးစားပေးလှုပ်ဆောင်နေကြောင်းဒီကိစ္စဟာထိလွယ်ခိုက်လွယ်တဲ့ကိစ္စဖြစ်တဲ့အတွက်အကောင်းဆုံးနည်းလမ်းကိုအချိန်ယူရှာဖွေပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းအကြောင်းပြန်ကြားခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကသူတို့ကိုသူတို့ခေါ်ဝေါ်တုံးဆွဲနေတဲ့အတိုင်းရိုဟင်ဂျာဒါမှမဟုတ်အရင်ဥသိမ်းစင်အစိုးရကခေါ်ဝေါ်ခဲ့တဲ့အတိုင်းဘင်္ဂါလီရဲလို့နှမျိုးစလုံးကိုခေါ်ဆိုခြင်းမပြုဘဲရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအဖြစ်ခေါ်ဆိုတာကိုလိုလားကြောင်းလူခွင့်ရေးကောင်စီညီလာခံမှာမြမအစိုးရကိုယ်စားလှယ်ကပြောကြားခဲ့သလိုပဲမနေ့ကနေပြည်တော်မှာကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီလီနဲ့တွေ့ဆုံစဉ်မှာလဲဒေါက်ဆန်းစုကြည်ကမြမအစိုးရရဲ့သဘောထားကိုအတိအပြည့်ပြောကြားခဲ့တဲ့အကြောင်းနိုင်ငံရေးဌာနအရာရှိတွေကပြောပါတယ်ကုလသမဂ္ဂအနေနဲ့ကတော့မြန်မာအစိုးရကခေါ်ဆိုစေချင်တာတဲ့ရိုဟင်ဂျာတွေကအခေါ်ခံခြင်းနဲ့ဝေါ်ဟာရအတိုင်းဆက်လက်ခေါ်ဆိုရမှာဖြစ်ကြောင်းလူ့အခွင့်အရေးမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆာနီကပြောပါတယ် လူခွင့်ရေးမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်အနေနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့လူခွင့်ရေးအစီရင်ခံစာကိုအခုလ29ရက်နေ့ကျရင်လူခွင့်ရေးညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့32ကြိမ်မြောက်ညီလာခံကိုဇွန်လ23ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းပြောပြတော့တာပါတစ်ဆက်တည်းပြောရမယ်ဆိုရင်မြန်မာနိုင်ငံရခိုင်ပြည်နယ်ကလူမှုအတိုင်းဝန်းချမှာဖြစ်ပေါ်နေတဲ့ပြည်ပခအရေးတွေဖြေရှင်းမှာအဟန့်တားဖြစ်စေနိုင်တာကြောင့်ရိုဟင်ဂျာဆိုတဲ့အမည်ကိုအစိုးရကတုံ့နှုတ်မှမဟုတ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်နဲ့မနေ့ကတွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့နေပြည်တော်မှာတွေ့ဆုံရမှာအစိုးရရဲ့ရည်တည်ချက်ကိုအခုလိုရှင်းပြခဲ့တာလည်းဖြစ်ပါတယ်အကြောင်းစုံကိုကုအောင်အောင်ကတင်ပြထားပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကလူအတိုင်းဝိုင်းနှစ်ရက်ကြာပြည်ပခရီကိုဖြစ်ရှင်းရမှာအနောက်ရှက်ဖြစ်စေတဲ့အသုံးနှုန်းမျိုးကိုရှောင်ကျဉ်စေလိုကြောင်းနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကကုလလူခွင့်အထူးကိုယ်စားလှယ်ရန်ဟင်လီနဲ့တွေ့ဆုံရမှာပြောကြားခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းကပြောပါတယ
်မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားတယ်မှာဟာဒီသုံးနှုန်းမှာကျွန်တော်တို့ရခိုင်ကိစ္စကိုပြည်လဲဖို့အထောက်အကူမပြုစေမဲ့အသုံးနှုန်းတွေကအသုံးသင့်ပါဘူးဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်
လူခွင့်အထူးကိုယ်စားလှယ်ကမြန်မာစူရသည်ရပ်ပေါင်းတရာအတွင်းဆောင်ရွက်ဖို့တိုက်တွန်းချက်တွေကိုပြီးခဲ့တဲ့မတ်လတည်းကုလသမဂ္ဂလူခွင့်ကောင်စီကိုတင်ပြရမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့နှိမ်ကျတဲ့အခြေအနေတွေကိုတိုးတက်အောင်ဆောင်ရွက်ဖို့ထည့်သွင်းထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်အဖွဲ့အစည်းတွေကတော့ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေမလုပ်ဖို့ဆိုပြီးတော့တိုက်တွန်းမှုတွေရှိနေတာဖြစ်ပါတယ်။ HRW လို့ခေါ်တဲ့လူခွင့်အဖွဲ့ကြီးရဲ့အာရှရေးရညွှန်ကြားမှု Brad Adams ကတော့လူမျိုးစုတစုရဲ့တည်ရှိမှုကိုဖုံးကွယ်ဖို့ကြိုးစားတာဟာပြဿနာကိုဖြေရှင်းရမယောက်ပဲ။
They've identified themselves as Rohingya. They don't identify themselves as Bengali.
သူတို့ဟာဘင်္ဂါလီဆိုတာထက် Rohingya လို့ခံယူထားတဲ့သူတွေပါ။သူတို့ကိုမြန်မာနိုင်ငံသား Rohingya လို့ပဲသုံးနှုန်းသင့်ပါတယ်။သူတို့ဟာနိုင်ငံသားတွေဖြစ်သင့်ပါတယ်။ဒါကိုလစ်လျူရှုတယ်ဆိုရင်တော့ရလက်ကောင်းနေထွက်မှာမဟုတ်ပဲပြဿနာတွေပိုကြီးထွားဖို့ပဲရှိပါတယ်။အသားရောင်နဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံတာဆိုရင်ဒါဟာလူမျိုးရေးခွဲခြားမှုပါ။လက်ရှိအစိုးရအနေနဲ့ရိုဟင်ဂျာတွေအပေါ်နိုင်ငံသားတွေလိုဒန်းတူထားဆက်ဆံသင့်ပါတယ
်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်တုန်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုကိုဆုံးသက်ဖို့တောင်းဆိုတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟင်းလီကိုသဘောထားပြင်းထန်တဲ့ဗုဒ္ဓဘာသာဖုံးတော်ကြီးနဲ့လူပုဂ္ဂိုလ်တချို့ကပြင်းပြင်းထန်ထန်စကားလုံးတွေနဲ့တိုက်ခိုက်ပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းလူခွင့်အဖွဲ့ဖြစ်တဲ့ HRW ကတော့လူမျိုးတစ်မျိုးရဲ့ဖြစ်တည်မှုကိုလစ်လျူရှုလို့မရဘူးလို့ဆိုပါတယ် Brad Adams က
We've seen a lot of political prisoners released. We've seen a lot of people who have been charged with political crimes.
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေတိုးတက်လာတာတော့အမှန်ပါ။နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးလာတယ်။မီဒီယာလွတ်လပ်ခွင့်တွေလည်းရှိလာပါတယ်။ဒါပေမဲ့လူခွင့်ရေးနဲ့ပတ်သက်ပြီးဖြေရှင်းရမှာတွေအများကြီးရှိနေပါသေးတယ်။ကျွန်တော်တို့ကတော့ရိုဟင်ဂျာဆိုတာကိုစက်သုံးသွားမှာပါ။မြန်မာနိုင်ငံအပြင်ဘက်ကအစိုးရအဖွဲ့အစည်းတွေမီဒီယာတွေအနေနဲ့လည်းစက်သုံးသင့်ပါတယ်။
ရခိုင်ပြည်နယ်လူမှုအတိုင်းဝိုင်းနှစ်ခုကြားကပြည်ပကကိုဖြစ်ရှင်းရမှာလုံလောက်တဲ့အချိန်ပေးဖို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပူးရဲကျင်းပတဲ့လွန်ခဲ့တဲ့လကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့သလိုဒီပြဿနာကိုဖြစ်ရှင်းရမှာအမေရိကန်ဘက်ကလည်းဒေါက်ဆန်းစုကြည်ကိုကူညီပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြောကြားခဲ့ပါတယ်ခင်ဗျာ
ဒိုင်းနာလနဲ့ကန်ယူတဲ့မြမအစိုးရကြာငင်းချမ်းရေးအတွက်ခြေလန်းစနေပြီမှာပြည်သူတွေကြားမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားဒိုင်းနာလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြမပြည်သူတွေကြားမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းချဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာဒိုင်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညအမီပို့ထားပေးပါဒိုင်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒီကညာတဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်စပ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်တို့ရရှိများခင်ဗျာဇွန်လ20ရက်နေ့ဟာကမ္ဘာပေါ်မှာဒုက္ခသည်ကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်အမေရိကန်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနဟာဒီနှစ်ဟာကမ္ဘာပေါ်မှာပြည်ပခများဖြစ်ပွားခဲ့တဲ့အတွက်အပြစ်မဲ့တဲ့ဒုက္ခသည်တွေထွက်ပြေးတင်းရှောင်ရတဲ့အရေးအတွက်ဟာစံချိန်တိုးလာခဲ့တယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်တစ်ဆက်တည်းမှာပဲဒီဒုက္ခသည်တွေ ဘေးကင်းရန်မှာပြန်လည်အခြေချနေထိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကူညီဆောင်ရှောက်သွားမယ်လို့လည်းပြောခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကမ္ဘာဒုက္ခသည်များနေ့ကိုရည်စူးပြီးအမေရိကန်နိုင်ငံဂျာယီဌာနကဒီနှစ်မှာကမ္ဘာတစ်ဖန်ပဋိပက္ခအကြီးတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်အိုးအိမ်ဖြစ်စွန့်ခွာထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေဟာစံချိန်ကျိုးပြီးဒုက္ခသည်ပေါင်း65သန်းတို့ရှိခဲ့တဲ့အတွက်ဒါဟာလွန်ခဲ့တဲ့တစ်နှစ်ကတည်းကစရင်5သန်းကျော်တယ်လို့ဆိုပါတယ်။ Syria ပြည်တွင်းစစ်ကြောင့်လူ70သန်းအိုးအိမ်မဲ့ဖြစ်ခဲ့ကြသလို Iraq မှာ IS Islamic အစွန်းရောက်တွေရဲ့ဒဏ် Yemen နဲ့တောင်ဆူဒန်တို့မှာပြည်တွင်းစစ်ကြောင့်စသဖြင့်ပဋိပက္ခတွေကိုထောက်ပြခဲ့ပြီးဒုက္ခသည်တွေရဲ့ခံရရှိမှုနဲ့တတ်တီကိုလည်းအမေရိကန်နိုင်ငံဂျာယီဝင်ကြီးဂျွန်ကယ်ရီကသူ့ရဲ့ကြေညာချက်မှာချီးကျူးခဲ့ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်ဥယျာဉ်တိုးလာသလိုဒုက္ခသည်တွေကိုလည်းဆက်လက်အကူအညီပေးသွားမှာဖြစ်တယ်လို့နိုင်ငံဂျာယီဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျော့ရှ်အာနက်စ်ကကင်းလာနေကသတင်းစာရှင်းလင်းပေးမှာပြောခဲ့ပါတယ်။
The United States has been a world leader in sheltering refugees from persecution.
အဲ့ဒီဘေးအန္တရာယ်နဲ့နှိပ်ကွပ်မှုကနေထွက်ပြေးလွတ်မြောက်ခဲ့ကြတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးပြီးတော့ခိုလုံခွင့်ပေးတဲ့နေရာမှာအမေရိကန်ပြည်ထောင်စုကကမ္ဘာမှာထိတ်ဆုံးကဖြစ်ပါတယ်။1985ခုနှစ်ကစလို့ဒုက္ခသည်3.2 တန်းကျော်ကိုဒီနိုင်ငံမှာလာရောက်အခြေချခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။သမ္မတကရောနိုင်ငံခြားရေးဝန်ကြီးကပါကျင်းဖန်များစွာပြက်ပြက်သားသားပြောခဲ့ပြီးဖြစ်တာကဖိနှိပ်မှုအောက်ကနေထွက်ပြေးလွတ်မြောက်ခဲ့ကြသူတွေအနေနဲ့ငင်းညမ်းပြီးတော့ဘေးအန္တရာယ်ကင်းတဲ့ဘဝမှာနေထိုင်ကြလို့တဲ့သူတွေကိုဒီနိုင်ငံမှာလာရောက်အခြေချဖို့လက်ခံကြိုးစားမှဖြစ်တယ်ဆိုတာပါပဲ
။ချိန်နဲ့မှာပဲကမ္ဘာဒုက္ခသည်များနေ့အခမ်းအနားဖြစ်ဗီဂျီးနီးယားပြည်နယ်စတဲလင်းမှာဒက်လစ်မွတ်စလင်လူအဖွဲ့အစည်းကနေကြီးမူးကျင်းပတဲ့ဘာသာပေါင်းစုံအခမ်းပွဲကိုဝင်းကြီးကယ်ရီနဲ့အတူတက်ရောက်ခဲ့သူကတော့ဒုက္ခသည်များအရေးကိုမနာမနေကြိုးပမ်းဆောင်ရွက်ပေးခဲ့လို့ UNHCR ရဲ့အထူးတန်ထမဖြစ်သတ်မှတ်ခြင်းခံခဲ့ရသူအန်ဂျလီနာဂျိုလီပဲဖြစ်ပါတယ်။သူကဒုက္ခသည်များကိုကမ္ဘာကြီးကမမေ့ဖို့ကိုအခုလိုပန်ကြားခဲ့ပါတယ
်။ Today is World Refugee Day. If I ask people for anything on this day,
ဒီဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကျမတို့နဲ့လူတွေကိုဒီနေ့စဉ်းစားကြစေလိုတာကတော့ကမ္ဘာကြီးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွေ့ဒီနေ့ရင်ဆိုင်နေရတဲ့ဒုက္ခသည်များရဲ့အတိုင်းအတာကြီးမားမှုဟာပဲလောက်သွားပြီးတက်ရောက်မှုရှိနိုင်တယ်ဆိုတဲ့အချက်ပါပဲ။ပြည်ဖက်ကတွေကြောင့်လူပေါင်း65သန်းအိုးအိမ်မဲ့ဖြစ်ကြတဲ့အတွက်ကြောင့်ကမ္ဘာကြီးအနေနဲ့သူတို့ကိုကြောက်ခိုင်းသွားဖို့မသင့်ပါဘူး။ဒီလိုကြောက်ခိုင်းသွားရင်အမျှော်မြင်နေရကြမှာဖြစ်တဲ့အပြင်တာဝန်မဲ့ပြီးအန်ဒီရဲလဲကြီးမာတာဖြစ်ပါတယ်လို့အန်ဂျလီနာဂျိုလီကပြောသွားတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုကူညီဖြင့်ကမ္ဘာတစ်ဖန်ဒုက္ခသည်များပြန်လည်အခြေချရေးအစီအစဉ်ကိုတိုးချဲ့ဖော်ဆောင်သွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ကဒုက္ခသည်ပေါင်း9000လက်ခံခဲ့ရက2016ခုနှစ်မှာ15000ထိတိုးပြီးလက်ခံမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ခုလိုကမ္ဘာတစ်ဖန်ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်အခြေချခွင့်ပြုရမှာမြန်မာနိုင်ငံက1980ခုနှစ်များနောက်ပိုင်းစစ်အစိုးရခေတ်အဆက်ဆက်နှိပ်ကွပ်ခံရမှုတွေကြောင့်ထွက်ပြေးခဲ့ကြတဲ့တိုင်းရင်းသားအများစုပါဝင်တဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်ခြေချခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။နော်မိုင်ရာဒါခီဖောကတော့ကရင်တိုင်းရင်းသူဖြစ်ပြီးသူကကမ္ဘာဒုက္ခသည်များနဲ့အစီအစဉ်များနဲ့တစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုမှလာရောက်ခြေချတဲ့ဒုက္ခသည်တွေအနေနဲ့သူတို့ရောက်ရာလူအဖွဲ့အစည်းတွေအကျိုးပြုပုံကိုတင်ပြဆင်းရဲခဲ့တယ်လို့ဆိုပါတယ
်တချို့လူကဟိုသဟို refugee ကိုမခေါ်ကြတော့ဘူးဒါဖြစ်လို့လေဆိုတော့ terrorist တွေကြောက်တဲ့အတွက်ကြောက်ပါညာပေါ့နော်ဒါပေမဲ့သမီးတို့သွားပြောတဲ့ဟာကတော့ကျမတို့ refugee တွေကကျမပြောရဲတယ်အများဆုံးဒီမှာလာနေတဲ့ refugee တွေကဘာပဲဖြစ်သူတို့အခြေပိုင်ပြီးအကောင်းဆုံးစူးစမ်းပြီးတော့ဒီနိုင်ငံကိုသူတို့အတိုင်းနဲ့ဆိုသူတို့ပြန်ပေးကြပါတယ်။ဒါပေမဲ့ဘသူမဆိုတချို့လူကဟို refugee တွေလာပြီးဆိုရင်သူ့ရဲ့ဟိုဥစားဟို social welfare system တွေကိုလည်းဟိုဥစားပြဿနာကုန်မယ်။သူ့ဟိုဥစားအလုပ်တွေကလည်းလာယူရဲ။ဒါမဲ့အမှတ်တကယ်ရောသူ့ general refugee တွေကဒီလိုကိစ္စကိုစိတ်ဝင်စားတာမဟုတ်ဘဲနဲ့အရေးကြီးဆုံးကကိုယ့်ရဲ့လုံခြုံရေးအတွက်ပြီးတော့နောက်ဆုံး ဒီနိုင်ငံကိုအကောင်းဆုံးဘယ်လိုပြန်ပေးနိုင်မလဲကိုတနိုင်တဲ့အရာကိုကိုလုပ်တယ်ကိုပြန်ပေးတယ်အဲ့လိုလို
မီဒီယာပြည်တော်စုမှာလာရောက်အခြေချတဲ့မြန်မာဒုက္ခသည်အများဆုံးရှိတဲ့မြို့တွေကတော့ Fort Wayne နဲ့ Indiana Police မြို့တို့ဖြစ်ကြပါလိမ့်ရှင
်ဒေါ်လာလက်တန်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဒုက္ခသည်များဆိုင်ရာ Agency UNHCR ကကမ္ဘာဒုက္ခသည်များနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာပါကိန်းဂဏန်းရေးရမြန်မာနိုင်ငံဟာအာရှစီးပိတ်ဒေသမှာပြပရောက်ဒုက္ခတဲ့အရေးအတွက်ကောပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေအရေးအတွက်ပါဒုတိယအများဆုံးဖြစ်နေပါတယ် VOA သတင်းတောက်လီဇာချလင်းရဲ့သတင်းကိုအခြေခံပြီးတော့ကိုရဲကောင်ကပြောပြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်ကလူပေါင်း 65.3 သန်းလောက်ဟာနေအိမ်တွေဆုံးခွာပြီးထွက်ပြေးခဲ့ရတဲ့အတွက်အဲ့ဒီမတိုင်ခင်တစ်နှစ်ကတည်းက၅သန်းနီးပါးတိုးလာတာဖြစ်ပါတယ်စစ်ပွဲတွေနဲ့ဖိနှိပ်မှုတွေကြောင့်လူတွေပိုးပြီးအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ
် 24 people displaced every minute 2/3
မိနစ်တိုင်းမှာလူ24ဦးအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်ဒီအထက်က3ပုံ2ပုံလောက်ဟာနိုင်ငံနေနမိတ်အတွင်းမှာပဲဒုက္ခသည်ဖြစ်နေတာပါနေအိမ်ဆုံးခွာထွက်ပြေးရတဲ့သူအလုံးရဲ့90ရာခိုင်နှုန်းဟာဆင်းရဲတဲ့ဒါမှမဟုတ်ဝင်ငွေအလေလက်ရှိတဲ့နိုင်ငံတွေမှာဖြစ်နေတာပါချမ်းသာတဲ့နိုင်ငံတွေမှာမဟုတ်ပါဘူ
းအခုချိန်မှာခေလွန်ငွင့်တောင်းခံသူတွေဝင်လာလို့မရအောင်နယ်စပ်ဂိတ်တွေပိတ်ထားလိုက်တဲ့နိုင်ငံအရေးအတွက်လည်းတိုးပွားနေပါတယ်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသမှာ2015ခုနှစ်ကတကဘာလုံးကဒုက္ခသည်နဲ့ပြည်တွင်းအိုးအိမ်ဆုံးခွာရွှေ့ပြောင်းနေထိုင်သူအလုံးရဲ့6ပုံတစ်ပုံရှိနေပြီးကမ္ဘာဒေသတွေထဲမှာတတိယမြောက်အများဆုံးဖြစ်ပါတယ်ဒီထဲမှာဒုက္ခသည်အရေးအတွက်အများဆုံးရှိတဲ့အာဖဂန်နစ္စတန်နိုင်ငံမှာUNHCR ကအသိမှတ်ပြုထားတဲ့ဒုက္ခသည် 1.8 တန်းရှိနေပြီးပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေရသူ 1.2 တန်းရှိနေပါတယ်မြန်မာနိုင်ငံမှာတော့ပြည်ပရောက်ဒုက္ခသည်အရေအတွက် 45,800 ဦးနဲ့ပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေရသူအရေအတွက် 45,100 ဦးအသေးသေးရှိပြီးအာရှပစိဖိတ်ဒေသတွင်းမှာဒုက္ခသည်အရေအတွက်ဒုတိယအများဆုံးဖြစ်နေပါတယ်မြန်မာနိုင်ငံမှာ2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအထိကရုံးတွေအပြီးမှာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာအများစုပါဝင်တဲ့နေအိမ်ဆုံးခွာထွက်ပြေးသူ 3,400 ကျော်ရှိပြီးကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေရသူ 3,000 လောက်ရှိနေတာဖြစ်ပါတယ်။ဒါ့အပြင်ထိုင်းမြန်မာနယ်စပ်တစ်လျှောက်ကဒုက္ခသည်စခန်းတွေမှာခိုလုံနေသူအရေအတွက် 3,200 လောက်ရှိပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်နဲ့ရှမ်းမြောက်ဒေသတွေမှာဆက်လက်ဖြစ်ပွားနေတဲ့လက်နက်ကင်ပြည်ပခါတွေကြောင့်နေအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံအခြေစိုက်ကချင် Alliance အဖွဲ့ကကိုဂမ်ဆန်ကခုလိုပြောပါတယ
်။ချင်းပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည် IDP 3,000 ကျော်ရှိသေးပါတယ်။သူတို့ရဲ့ဘဝအခြေအနေကအရင်တိုင်းပဲလွန်ခဲ့တဲ့၅နှစ်အတိုင်းပဲပုံတော့ဆိုးလာတာလို့ပြောလို့ရပါတယ်။ဘာလို့ဆိုအစိုးရကနေပြီးတော့အစိုးရမှာစစ်တပ်ကနေပြီးတော့ပေါ့နော်။နိုင်ငံရေးတိုင်းတစ်ဖွဲ့ဒီပြည်သူလူထုတွေကို၆ပန်းအဲဟာရေးဆိုဒီကျွန်တော်ပြည်နယ်စတုပါတော့ပြတ်တောက်တာလည်းလုပ်တယ်။နောက်တစ်ခုကတော့ဒီ NGO တွေကနေပြီးတော့နိုင်ငံခြားအကူအညီတွေကနေပြီးတော့ချော့ချတာလို့ခုဒီတော့ဖြစ်လာအစဖြစ်လာဆိုတော့ဒီ9နှစ်နောက်ပိုင်းတော့ပိုဆိုးလာလို့ကျွန်တော်အခုဖြစ်နေတာပ
ါ UNHCR ရဲ့အစီရင်ခံစာအရတကမ္ဘာလုံးမှာဒုက္ခသည်21တန်းလောက်ရှိတဲ့အထက်ကထပ်ဝက်ဟာဆီးရီးယားအာဖဂန်နစ္စတန်နဲ့ဆိုမာလီယာစတဲ့နိုင်ငံ၃နိုင်ငံကလာကြတာဖြစ်ပါတယ်ဒုက္ခသည်အလုံးရဲ့90ရာခိုင်နှုန်းလောက်ဟာကလေးငယ်တွေဖြစ်ပြီးသူတို့တွေဟာထွက်ပြေးစဉ်မှာမိသားစုနဲ့ကွဲကွာသွားကြတာဖြစ်ပါတယ်စရင်အင်းအရာပြီးခဲ့တဲ့နှစ်ကခိုလုံငွင့်တောင်းခံမှု 98,000 လောက်ကိုအုတ်ထင်းသူမရှိတဲ့ကလေးငယ်တွေကပြုလုပ်ခဲ့တာဖြစ်ပြီးဒါဟာစံချိန်တင်အမြင့်ဆုံးကိန်းဂဏန်းဖြစ်ပါတယ်။အစီရင်ခံစာအရအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကဒေသတွေမှာဒုက္ခသည်နဲ့အိုးအိမ်ဆုံးခွာထွက်ပြေးသူ 23.6 တန်းလောက်ထိရှိပြီးကမ္ဘာဒေသတွေမှာအများဆုံးဖြစ်ပါတယ်။အဲ့ဒီနောက်ကလိုက်နေတာကတော့ဆာဟာရသဲကန်နာရအောက်ပိုင်းအာဖရိကဒေသဖြစ်ပြီးအခုနှစ်ကုန်ဆုံးချိန်မှာဒုက္ခသည်နဲ့ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးသူ 18.4 တန်းရှိနေပါတယ်။ဥရောပဒေသကတော့မီဒီယာတွေရဲ့အာရုံစိုက်ခံအောင်ဒေသတစ်ခုဖြစ်ပေမဲ့ဒီဒေသမှာဒုက္ခသည်အရေအတွက်အနည်းဆုံးပဲရှိနေတာကိုတွေ့ရပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ line meter 32 40 48တို့အပြင် line meter 50 kilohertz 5999နဲ့ line meter 190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြမယ့်အထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ထိုင်းကိုကျွန်တော်တို့ဒီနိုင်ငံရေးညီညီချက်ကြောင့်ကျွန်တော်တို့ကရောက်ပေါ်တဲ့ထိုင်းနယ်စပ်မှာထိုင်းနယ်စပ်မှာလည်းကျွန်တော်တို့နေရာထိုင်ရတာကဟိုလုံခြုံမှု
ဒါကတော့အမေရိကန်နိုင်ငံရောက်မြန်မာဒုက္ခသည်တယောက်ပြောပြသွားတာဖြစ်ပါတယ်တုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ကြမှာပါအပတ်စဉ်စီးပွားရေးခန္ဓာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးတင်ပြပေးချင်တာကတော့ Nikkei Asian Review စာဆောင်မှာဖော်ပြထားတဲ့ Myanmar returns to Pinlong after 70 years of ethnic strife တိုင်းရင်းသားတွေနဲ့နှစ်ပေါင်း80ပြည်ပခန့်တွေဖြစ်ခဲ့ပြီးနောက်မြန်မာနိုင်ငံဟာပင်လုံစီကိုပြန်သွားနေပြီဆိုတဲ့ဆောင်းပါးဖြစ်ပါတယ်နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မကြာခင်ကမှဖွဲ့စည်းလိုက်တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်သူအသက်85နှစ်အရွယ်နိုင်တက်လွင်ဟာ1948ခုနှစ်စောစောပိုင်းလွတ်လပ်ရေးရရှိပြီးကလေးကတိုင်းပြည်မှာဒုက္ခပင်လယ်ဝေစေခဲ့တဲ့ပြည်တွင်းလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိုကင်တွယ်ဆောင်ရွက်ရမှာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။အေဗီရာတရက်နေ့မှာနိုင်ငံတာဝန်စတင်ယူခဲ့တဲ့ NLD အစိုးရကိုရက်တရစီမံကိန်းအကောင့်ထဲဖော်ဖို့အတွက်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့ဝန်ကြီးအဖွဲ့ဝင်တွေကိုညွှန်ကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာအပြစ်ခတ်ရစဲရေးပူးတွဲလေးလာစောင့်ကြည့်ကော်မတီကိုဖွဲ့စည်းခဲ့ပြီးလာမယ့်ဇူလိုင်လကုန်ဓမ္မမဟုဩဂုတ်လဇန်းမှာ27ရာစုပင်လုံညီလာခံကိုခေါ်ယူဖို့တောင်းဆိုထားတဲ့အကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းသမ္မတဦးသိန်းစိန်ရဲ့အစိုးရဟာတိုင်းရင်းသားအဖွဲ့အစည်း15ဘွယ်တွေက10ဘွယ်နဲ့အပြစ်ရသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တယ်လို့ရေးသားထားပါတယ်။အစိုးရတဲ့က Federal Democracy ပြည်ထောင်စုစနစ်တည်ဆောက်ဖို့ကြိုးစားနေကြောင်းဝန်ကြီးနိုင်တက်လွင်ကနေခေတ်စာဆောင်နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောသွားခဲ့ပါတယ်။ဒီလိုတည်ဆောက်မဲ့ Federal Democracy စနစ်ဟာတိုင်းပြည်မှာမကျင့်တုံးခဲ့ပူသေးတဲ့စနစ်ဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဆွစ်ဇာလန်ဥရောပတောင်ကနိုင်ငံတွေကနေဒါဩစတြေးလျနဲ့အိန္ဒိယစတဲ့နိုင်ငံတွေမှာကွဲပြားတဲ့ပုံစံမျိုးမျိုးနဲ့ကျဉ်းသုံးနေတဲ့စနစ်ဖြစ်တယ်လို့ပြောတဲ့အကြောင်းတိုင်းရင်းသားတွေကလည်းဖက်ဒရယ်စနစ်ကိုသဘောတူထားကြပြီးဖြစ်ကြောင်းနဲ့ညီလာခံမပြေးသေးခင်အထိတော့ဘလို့ဖက်ဒရယ်စနစ်မျိုးဖြစ်မယ်ဆိုတာကိုမပြောနိုင်သေးဘူးလို့ပြောဆိုကြောင်းရေးသားထားပါတယ်တိုင်းရင်းသားတွေကိုပြင်မဲ့ဖက်ဒရယ်မှုကတော့ဒန်းတူညီမျှတဲ့အခွင့်အရေးရှိစေရမယ်ဒါဆိုရင်တိုက်ခိုက်မှုတွေရှိတော့မှမဟုတ်တော့တဲ့အကြောင်းပြီးတော့နေရာတိုင်းမှာဘူအစိုးရရဲ့ခွင့်ပြုချက်တောင်းခံစရာမလိုတော့ဘဲတက်ဆိုင်ရာဒေတာအစိုးရဝန်ကြီးအဖွဲ့တွေအနေနဲ့ဆုံးဖြတ်ချက်ချခွင့်ရနိုင်မှာဖြစ်တဲ့အကြောင်းပြောကြားသွားတယ်ဆက်ပြီးရေးသားထားပါတယ်အပြည့်အစုံကို Nikkei Asian Review စာဆောင်မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ Bangkok Post သတင်းစာမှာအခုသတင်းပတ်အတွင်းထိုင်းနိုင်ငံကိုလာရောက်လေပတ်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့အရှရာအရှာရာချတ်ရေးသားထားတဲ့ The Lady Comes Calling ဆိုတဲ့အတွင်းပြန်ဆောင်မှာပဲဖြစ်ပါတယ်ဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်လာရောက်လေပတ်မဲ့ခီးစဉ်ဟာစိတ်သက်မရွှင်မပြဖြစ်နေတဲ့ထိုင်းပြည်သူတွေကိုလမ်းဆန်းသွားစေမှာဖြစ်တယ်လို့ထိုင်းဆိုရနဲ့မြန်မာခေါင်းဆောင်တို့အတွက်လည်းပုံမှန်တိုးတက်ကောင်းမွန်ပါစေလိမ့်မယ်ဆိုပြီးတော့ရည်တားထားပါတယ်။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးစွမ်းဆောင်ရေးနဲ့ပတ်သက်လို့အလွန်အမင်းစိတ်ကူးယဉ်မှုမတင်သေးသလိုထိုင်းနိုင်ငံအတွက်လည်းစိုးရိမ်စရာရှိနေစေလို့ရည်တားထားပါတယ်။ဒေါအောင်ဆန်းစုကြည်ကအခုချိန်မှာရင့်ကျက်တဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်နေပြီလို့လည်းထောက်ပြထားပါတယ်။ခီးစဉ်တွင်ဒေါအောင်ဆန်းစုကြည်ဟာပင်လယ်စာလုပ်ငန်းလုပ်ကဲနေကြတဲ့မြန်မာရွှေပြောင်းအလုတ်သမားတွေရှိရာမဟာချိုင်ကိုတွားရောက်ဖို့စီစဉ်ထားပါတယ်။သူမဟာ၃နှစ်လောက်ရှိတဲ့မြန်မာအလုတ်သမားတွေအများပြားကိုတန်းပီကိုပြန်လာစေခြင်းပြီးမြန်မာနိုင်ငံရဲ့စီးပွားရေးမှာသူတို့ရဲ့ပါဝင်ဆောင်ရွက်မှုကိုမြင်တွေ့လိုချင်နေပါတယ်။အိန္ဒိယချင်းတန်းပီတွေကအလုတ်သမားတွေကိုအားကိုးနေရတဲ့ထိုင်းလုပ်ငန်းရှင်တွေအတွက်ကတော့ဒါဟာတုံ့လှုပ်စရာကောင်းတဲ့အဖြစ်ပြက်ပါပဲလို့ရေးသားထားပါတယ်။ထိုင်းနိုင်ငံကဒီမိုကရေစီမြန်လို့သူတွေပြပရောက်နေတဲ့မြန်မာတွေကတော့ဒေါအောင်ဆန်းစုကြည်အနေနဲ့လူခွင့်ရေးကြောင်းပြောဆိုမှလား။ကျောင်းသားတွေနိုင်ငံရေးသမားတွေလူမျိုးစုဝင်နေတဲ့မြန်မာစစ်တပ်ရဲ့နှစ်ကုပ်မှုကိုခံရရသူတွေထိုင်းနိုင်ငံကိုအုပ်ချုပ်နေတဲ့စစ်အာဏာပိုင်တွေကိုစန့်ကျင်နေကြတဲ့သူတွေကလည်းသူတို့အတွက်ဘာများပြောလို့မလဲဆိုပြီးတော့တည်ကျင်နေကြတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို Bangkok Post မှာဖတ်ရှုနိုင်ပါတယ်။ VOA American တမ်းမြန်မာပိုင်းစီစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီနနက်ခင်းတိုင်းနားဆင်နေကြ American Indian တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်ပင်တင်ဆက်ပေးနေတာဖြစ်ပါတယ်
ဒီနေ့မြေတွေ့တင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တင်ဆက်နေတဲ့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်အာဆီယံ American စီးပွားရေးကောင်စီအားအရှေ့တောင်အာရှတိုက်အတွင်း American နိုင်ငံကထိတ်တန်းကုမ္ပဏီကြီးတွေဒေသအတွင်းမှာစီးပွားရေးလုပ်ကိုင်မှုအဆင်ပြေအောင်ဂျာဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်မြန်မာနိုင်ငံပွင့်လင်းလာတာနဲ့မျှမြန်မာနိုင်ငံအတွင်းစီးပွားရေးဝင်ရောက်လုပ်ကိုင်လို့တဲ့ American ကုမ္ပဏီတွေရဲ့စိတ်ဝင်စားမှုဘယ်လောက်များရှိပါသလဲဆိုတာတွေကိုASEAN American စီးပွားရေးကောင်စီကတွဲဖက်မန်နေဂျာကိုလှဖိုးမြင့်ကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျ။ကျွန်တော်တို့ဒီ US ASEAN Business Council ဆိုတော့နော်ဒီ American ကမှရှိတဲ့ကုမ္ပဏီတွေ American မှာရှိတဲ့ဒီ Fortune 500လို့ခေါ်တဲ့အအကြီးဆုံးကုမ္ပဏီ900ရဲ့138ခုကိုကျွန်တော်တို့ကကိုစားပြုတဲ့အဖွဲ့ကြီးဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာဟို headquarter ရှိရပါတော့ပြီးတော့ကျွန်တော်တို့ဒီအရှေ့အောင်အာရှရဲ့နိုင်ငံ6နိုင်ငံမှာကျွန်တော်တို့ဌာနကွဲဖြန့်ထားပါတယ်ဒီအရှေ့အောင်အာရှအတွင်းမှာဆိုရင်တော့ Singapore ကဒါတို့ရဲ့ regional headquarters ပေါ့ခင်ဗျာအဲကျွန်တော်တို့ဒီ US ASEAN အလုပ်လုပ်နေတာ32နှစ်ရှိသွားပြီခင်ဗျာကျွန်တော်တို့လုပ်တဲ့လုပ်တွေကဘာလဲဆိုတော့အဓိကကတော့ဒီ American နိုင်ငံမှာရှိရဲ့ပေါ်ရစီဝါရီကဏ္ဍမျိုးစုံမှာရှိတဲ့စီဝါရီတွေကိုဒီအရှေ့အောင်အာရှမှာရှိတဲ့အစိုးရတွေနဲ့ကျွန်တော်တို့ကအကြမ်းတွေချိတ်ဆက်ပြီးတော့တို့လိုအပ်တဲ့ရောက်ပေါ့နော်ညှိနှိုင်းပြီးတော့ဟိုကူညီဆောင်ရွက်တဲ့အဖွဲ့ကြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ service တွေကိုဒီအဖွဲ့ကြီးကလာပြီးတော့ member ဖြစ်နေကျွန်တော်တို့ရှိမှလာပြီးတော့ဝင်လာတယ်အဲ့တော့တို့ဥမာအကျေးဥမာဥပဒေကျန်ကိစ္စတခုမှတို့ကူညီတော်ရဖြစ်ဖြစ် policy တခုမှကူညီတော်ရဖြစ်ဖြစ်ဒါမှမဟုတ်လည်းတို့ဒီတိုက်ရိုက်ပေါ့နော်ဒီတို့လုပ်တင်ရတို့အလုပ်လုပ်နေတဲ့နိုင်ငံတွေမှာတို့နားမလည်ရတွေတို့ဒီစီဝါရေးနဲ့ပတ်သက်လို့ကျွန်တော်တို့ရှိရနေအကြံဉာဏ်တောင်းတစရာမျိုးရှိလာတဲ့အခါမျိုးကြောင့်ကျွန်တော်တို့အချိန်ကြီးတို့အကူအညီပေးပါတယ်ကျွန်တော်တို့ဒီမှာဆိုရင်အခု staff က30ကျော်ရှိပါတယ်ပြီးတော့ဟို region မှာဆိုရင်လည်းတို့ဒီ ASEAN region မှာတဝန်းမှာဆိုရင်လည်းတို့ဌာနဝဲပေါင်းများစွာနဲ့ဆိုရင်အခု6နိုင်ငံမှာအခုလုပ်နေပါတယ်ကျန်တဲ့နိုင်ငံတွေကြတော့ရုံးဝဲမရှိရင်တော့မှကျွန်တော်တို့ကဒီဥမာမြန်မာဆိုရင်ဒီ Thailand ရုံးဝဲကနေတဆင့်တို့ဟို Thailand ကကိုယ်စားလှယ်ကမြန်မာပြည်မှာအဲ့သူတို့တာဝန်ယူထားတယ်ပြည်မြန်မာပြည်မှာလည်းကျွန်တော်တို့ contract နဲ့ပေါ့နော်လုပ်တဲ့ယာယီကိုယ်စားလှယ်ရှိပါတယ်ခင်ဗျာ
US ASEAN Business Council ကိုဒီလာကြတဲ့ American company တွေပေါ့နော်ဆက်သွယ်လာကြတဲ့ American company တွေကအာသူတို့ကဘာတွေကိုများစိတ်ဝင်စားတယ်ဥပမာဆိုကြပါစို့မြန်မာပြည်မှာအခုပွင့်လင်းလာတာနဲ့အများသူ တို့စီးပွားလုပ်ခြင်းနဲ့ကုမ္ပဏီတွေလည်းအများကြီးထွက်ပေါ်လာမှာပဲလीဆိုတော့သူတို့ကဘာတွေကိုများဘလို့ကိစ္စတွေကိုများစိတ်ဝင်စားကြတယ်လဲဘာတွေများမေးကြတယ
်ဟုတ်ကဲ့အခုသူတို့အဓိကစိတ်ဝင်စားတာတော့နံပါတ်1ကတော့ခင်ဗျာ Orion Food and Agriculture ဆိုဒီမှာစားသောက်ကုန်နဲ့စိုက်ပျိုးရေးပေါ့နော်စိုက်ပျိုးကိစ္စအခုဆိုရင်ဒီ USRCN ကူညီပြီးတော့ Orion ဒီမှာဒီတွင်းမှာထူထောင်မှတည်ပြီးလိုက်ရတဲ့ Coca-Cola Company ဆိုရင်သူတို့ဒီစိတ်ဝင်နေဖွင့်နေအဲ့တော့အဲ့နံပါတ်1ပေါ့နော်နောက်တစ်ခုကကြာတော့ဒီ infrastructure ဆိုရဲကျွန်တော်တို့ဒီအခုလူလူသုံးကုန်ပစ္စည်းတွေပြီးတော့ဒီလမ်းမလာတာဆက်သွယ်ရေးတွေပြီးတော့ဒီဖြတ်စင်ပြီးเนาะအစီအပြေရရှိရေးပေါ့เนาะအဲ့ဒါမျိုးတွေအတွက်ကြတော့ GE လို့ company ကြီးတွေကအဝင်နဲ့စိတ်လဲစိတ်ဝင်စားဆိုတော့ဝိုင်းရတော့ဘယ်တော့တော့ကျွန်တော်တို့စပြီးလုပ်တဲ့အချိန်မှာစိတ်ဝင်စားတယ်အခုတို့ဒီမှာ regional office တောင်တို့ထူထောင်ပြီးသားဖြစ်သွားပါပြီပြီးတော့နောက်တစ်ခုကကြတော့ financial service ပေါ့ financial service ကဒီဝေးကြီး transaction လဲတဲ့အမှုတွေအဲ့ဒီမှာဆိုရင်အခု visa လို့ company မျိုးထားကျွန်တော်တို့ရဲ့ client ပေါ့နော်အဲ့ဒါဆိုရင်ပါဝင်ပတ်သက်မှုတွေအများကြီးရှိရဲပြီးတော့နောက်တစ်ခုကကြတော့ဒီဥပဒေနဲ့ပတ်သက်တဲ့ law firm တွေပေါ့နော်အခု big company ဆိုလဲကျွန်တော်တို့ရဲ့ client ပါပဲအဲ့ဒါအခုဆိုရင်ဒီတရားဥပဒေ rule of law ကိစ္စတွေပြီးတော့ဒီမြန်မာပြည်တွင်းမှာပေါ့တရားဥပဒေဟိုအကြံပြုချက်တွေအဲ့ဒါတွေမှာ big company ကြီးအများကြီးပါဝင်ပတ်သက်ပါတယ်နောက်တစ်ခုကကြတော့ဟို business consulting ပေါ့အခုဒီနောက်ထပ်တတလိုက်တို့မျိုး PWCU လိုမျိုး company ကြီးရဲ့အများကြီးဝင်နေပါတယ်အဲ့ဒါကျွန်တော်တို့ USRCN နဲ့ကူညီပြီးတော့တို့ဝင်ဖို့ပေါ့နော်ကျွန်တော် service ရဲ့ vendor လောက်ထားဖြစ်ပါတယ် energy ကြတော့ခင်ဗျအခုဒီရေနံနဲ့တဘာဝတန်းခွေပိုင်းမှာကြတော့အရင်တော့Chevron ကဒီမှာဒီမှာတော့ကြီးရခင်ဗျအခုကတော့တို့ company ကိုပြီးခဲ့နောက်3လပိုင်းလောက်ကပဲ1.4 billion dollar နဲ့တို့diversify လုပ်လိုက်တယ်ပေါ့နော်အဲ့တော့အခုတော့တို့ရဲ့အောင်ပတ်သက်မှုအနေနဲ့ရောအဲ့ဒါနဲ့နောက်ပိုင်းမှာ energy company အများကြီးဝင်ဖို့ရှိပါတယ်ဟုတ်ကဲ့ကျွန်တော်ပြောဖို့မိသွားတာနောက်တစ်ခုရှိသေးရဲ့ခင်ဗျာဒီ ICT ပေါ့ ICT ဆိုတော့အခု Microsoft တို့လို Google တို့လိုမျိုး Facebook ဆိုရင်အခုဒါကျွန်တော် American company ပဲမြန်မာနိုင်ငံမှာပြည်သူလူထုအများကြီးတုံ့ပြန်ရတယ်အဲ့ဒါကြီးကလည်းအခုမြန်မာနိုင်ငံပေါ့မြန်မာနိုင်ငံတည်ထောင်အတွက်ပေါ့နော်ပို့ပြီးတော့မြန်မာပြည်သူပြည်သားတွေပို့ပြီးတော့အသုံးပြုလို့ကောင်းမဲ့ service တွေကိုမြန်မာပြည်အတွက်တည်ထောင်လုပ်ဖို့လဲတို့အများကြီးတို့အခုကရချိုးပြီးတော့တို့စဉ်းစားနေရပြီးတော့ဟိုစိတ်ဝင်စားမှုလည်းအများကြီးရှိရကျွန်တော်တို့ရဲ့ client မှာပဲ Facebook လဲ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ဒီ community တွေကကိုကျင်းမြင့်တို့ရုံကိုရောက်လာပြီဆိုကြပါဟိုဆက်သွယ်လာပြီဆိုလို့ရှိရင်တို့မေးတဲ့မေးခွန်းတွေကဘာတွေများဖြစ်မလဲဥပမာဟိုအရင်တုန်းကဆိုရင်တော့စစ်အစိုးရလက်ထက်ခင်မာဘာညာဆိုလို့ရှိရင်အမေရိကန်အစိုးရနဲ့ဒီဥရောပသမဂ္ဂတို့ကနေပြီးတော့စီးပွားရေးအပိတ်ဆို့တန်ခတ်ထားတာတွေရှိတော့နည်းနည်းအဲ့ဒီကိစ္စတွေကနည်းနည်းတို့အတွက်စိုးရင်စရာဖြစ်မှာပေါ့ဒါပေမဲ့အခုနောက်ပိုင်းမှာနည်းနည်းပိုပြီးပွင့်လင်းလာတဲ့ပြည်သူလူထုကရွေးကောက်ရွေးချယ်တင်မြှောက်တဲ့အစိုးရလည်းဒီမိုကရေစီအစိုးရလည်းတက်လာပြီဆိုတော့မြန်မာနိုင်ငံထဲမှာလည်းအခြေအနေတွေကပြောင်းလာတော့အခုနောက်ပိုင်းဆက်သွယ်လာတဲ့ကုမ္ပဏီတွေကရောဘယ်လိုကိစ္စတွေကိုတို့စိတ်ဝင်ဟိုကမေးကြတယ်လေတပွားဗမာပြည်တဲ့ကနိုင်ငံရေးအခြေအနေမေးသလားအုပ်ချုပ်ရေးပိုင်းကိုမေးသလားတရားဥပဒေစိုးမိုးရေးလားဘယ်လိုမျိုးတွေများတို့အတွက်အရေးကြီးတယ်လို့ယူဆပြီးမေးကြလားဗျ
ဟုတ်ကဲ့ခင်ဗျာဟိုမေးကြရဲ့မေးခွန်းတွေအရပေါ့နော်အကောင်လုံးကအကိုပြောရတဲ့ဒီနိုင်ငံရေးအခြေအနေတရားဥပဒေစိုးမိုးရေးဒါတွေအကောင်လုံးကစီဝိုင်းနဲ့ဒီနေ့မဟုတ်ဒီနေ့ပါဝင်ပတ်သက်နေရောဒါတွေကတော့အမြဲတမ်းကျွန်တော်တို့ညီမပြည်ကြောင်းဆွေးနွေးတဲ့ခါမှာအမြဲပါလာပါတယ်ခင်ဗျာဘာလို့ဆိုတော့ဒီ rule of law ဆိုတဲ့ဒီတရားဥပဒေစိုးမိုးရေးမှန်တယ်ဟဲ့မတည်ငြိမ်ဘူးဆိုရင်ဘယ်စီဝိုင်းမဆိုဟိုနိုင်ငံမှာလောက်ကမတည်ငြိမ်ဘူးမတည်ငြိမ်တဲ့အတွက်တို့ရဲ့ risk ပေါ့ဗျာဒီမှာကျ business risk ကပိုများရင်တို့ဒီဥစ္စာကိုမလုပ်ဖို့ပို့ပြီးတော့ဖြစ်နိုင်ကြများတယ်အဲ့တော့အဲ့လိုမျိုးကိစ္စမျိုးတွေမှာကြာတော့ခဲ့တို့ဥမာသူတို့ဖြင့်ဒီတို့ဒီအခြေချမဲ့ပေါ့နော်တိုင်းနဲ့ပြည်နယ်နေရာမျိုးတွေကိုတို့သွားရမယ်ဆိုတို့ဒီနေရာအကြောင်းမသိဘူးဆိုကျွန်တော်တို့စပြီးတော့အဲဒီလိုနေရာမှာနိုင်ငံရေးအခြေအနေကဘယ်လိုရှိလဲနော်ဥမာတချို့ရင်းမြေတွေမှာဆိုရင်ကဲတို့ရင်အပြစ်ခတ်ရဆဲရေးနဲ့ပတ်သက်ပြီးတော့တို့စိတ်ဝင်စားမှုတွေရှိတယ်နော်ဒါပေမဲ့တော်တော်များများရေးဘူးอ่ะဆိုတော့ခုနကကိုပြောပါတယ်ဒီတရားဥပဒေစိုးမိုးရေးပေါ့တရားဥပဒေစိုးမိုးရေးကိစ္စကြတော့ဘာလို့လဲဆိုတော့ဘယ်အရာမှမဆိုတို့ဘယ်လုပ်ပဲလုပ်လို့ဟိုရင်ပါဝင်ပတ်သက်မှာဒီစာချုပ်တွေနော်ဒီတို့ရဲ့ဒီ contract တွေပေါ့နော်အဲ့ဒါတွေမှာကြတော့ဒီတရားဥပဒေစိုးမိုးမှုမရှိရင်ဒီရေးစာတွေကဘယ်လောက်ပဲရေးဘယ်လိုပဲစီမံတကယ် enforce ဖြစ်မှာမဟုတ်တဲ့အတွက်ကြောင့်မလို့တို့ဒီစုံစုံမှာတို့ကြောက်တဲ့အခါမှာတို့ဒီ rule of law တော့အဓိကတို့ထားပြီးတော့နေကြတယ်ပေါ့နော်အနေရဲ့အခါမှာအဲ့နောက်တစ်ခုကဘာရှိသေးလဲဆိုတော့ bureaucracy ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာပြောင်းလဲနေရဒီနိုင်ငံရေးအခြေအနေပေါ့နော်အပေါ်ပိုင်း level မှာပြောင်းလဲမှုတွေအများကြီးရှိတာကျွန်တော်တို့လူတိုင်းသိရဲပြီးတော့တကယ်လဲကောင်းမွန်တဲ့ဘက်ကိုလှည့်နေပြီဆိုတော့ကျွန်တော်တို့မြန်မာပြည်တွင်းနေမဟုတ်ဘူးတကယ်ပါလုံးတည်ကြတယ်ခင်ဗျာဒါပေမဲ့ဒီချိန်ထဲမှာပဲဒီ အဲ့ဒီဝင်ပေါ့နော်ဒီကြီးမားတဲ့နိုင်ငံကြီးပြောင်းလဲမှုရရှိတဲ့လျောက်ဒီတိတ်ပြီးတော့မကြီးမားတဲ့ဒီဒီတွင်းမှာတာမုံလဲဌာနတွင်းနေမှာပေါ့နော်ဘျူရိုကရေစီဆိုရဲအလုပ်လုပ်ရိုးလုပ်စင်နေကဘယ်လိုမျိုးပြောင်းလဲမှုရှိတယ်လဲဘယ်လိုမျိုးဟိုရင်အရင်ကပုံစံတိုင်းမလားဒါမှမဟုတ်အခုတိုးတက်လာမှုရှိလားအဲ့ဒါတွေကိုတို့ကစိတ်ဝင်စားတယ်ခင်ဗျာ
ကိုယ်စားဝန်ထမ်းအစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆောင်လွင်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ကြအောင်ပါဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်အကြောင်းမျိုးရောင်နှစ်စဉ်နှစ်တိုင်းကိုမွေးရမြေကနေတခြားတန်းပြည်တစ်ခုမှာဒုက္ခသည်အဖြစ်နဲ့ရွှေ့ပြောင်းအခြေချန
ကိုယ်သူရင်းကအမေရိကန်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့လာလဲဆိုတော့အရင်ဆုံးပြပြပေးပါအောင်
။အော်ကျွန်တော်တို့ဒီမှာဟိုဒုက္ခတဲ့ resettlement အစီအစဉ်ပေါ့နော်။ဟိုပြန်လည်နေရာခြားတဲ့အစီအစဉ်အဲဒီ program နဲ့ရောက်တော့
ဒီအမေရိကန်အစိုးရကနေပြီးတော့ပေါ့နော်။ခုနလိုကိုတိုင်းပြည်ကနေပြီးတော့နိုင်ငံရေးကြောင့်ဒါမှမဟုတ်လို့ရှင်လည်းပဲတခြားဒီအစိုးရရဲ့ဖိနှိပ်မှုတစ်ခုခုကြောင့်ထွက်ပြေးလာတဲ့သူတွေကိုဟိုအမေရိကန်အစိုးရကနေပြီးတော့ဟိုလက်ခံထားပေးတာပေါ့။ဆိုတော့ကိုသူရိန်ဝင်းအကြောင်းလေးကိုလည်းနည်းနည်းပြပြပေးပါလား။ဘာကြောင့်အခုလိုမျိုးအမေရိကကိုထွက်လာရတယ်ဆိုတဲ့အကြောင်း။
တိုင်းကိုကျွန်တော်တို့ဒီနိုင်ငံရေးယုံကြည်ချက်ကြောင့်ကျွန်တော်တို့ကရောက်ပေါ်တဲ့တိုင်းနယ်စပ်မှာအတိုင်းနဲ့ဇာမလဲကျွန်တော်တို့နေရထိုင်ရတာကဟိုလုံခြုံမှုမရှိတာတဲ့ခါကြတော့ UN ရဲ့ဒီတော့ refugee program မှာကျွန်တော်တို့ဝင်လျှောက်ထားပြည့်အဲ့လိုလျှောက်ထားပြည့်လို့ထိုင်းမှာနေလို့သိမ့်မကြသေးဘူးဒီ US ကနေလို့ဒီအစီအစဉ်လေးခေါ်ရတော့မရောက်လာတဲ့သဘောပေါ့နော
်ခုနလိုပေါ့အမေရိကကိုရောက်လာတဲ့ဆိုတဲ့အခါမှာတော့ဘယ်လိုတွေရင်ဆိုင်ရလဲအဲ့ဒီအခြေအနေလေးနည်းနည်းလောက်ရှင်းပြပေးပါဦ
းဟောဒီကိုရောက်လာတဲ့အခါမှာတော့ကျွန်တော်တို့ကဘဝကသုံးရနေပြန်စားရတော့ဘောအစအစအရရအကုန်လုံးအစနေပြန်စားအရင်တော့လှုပ်ရှားခဲ့တယ်မတူတဲ့ဘောကဒီမှာကိုယ့်ကိုပြန်လဲအဓိကတော့ပဲကိုယ့်ကိုပြန်ပြီးတော့ထူကောင်းတော့ဘောဒီမှာကျွန်တော်တို့မတူတဲ့ဘာသာစကားတွေအလုံးတိုင်းအစ်တစ်တွေအဲ့ဒီဟာတွေနဲ့ရင်ဆိုင်တော့
ဆိုတော့အမေရိကမှာအခုနေတာကဟိုဘယ်လောက်ကြာသွားပြီလဲ
ကျွန်တော်10နှစ်ကျော်ပါပြီ
အမေရိကဟာ opportunity slam ပေါ့နော်အခွင့်အရေးတွေကိုယ်အိမ်မက်ထဲရအတိုင်းပေါ့နော်တကယ်ကိုလှုပ်ချင်တဲ့အလုပ်တွေကိုအကောင့်တွေပေါ်နိုင်တဲ့နေရာဒီအခွင့်အရေးတွေပေါ်ကျွယ်သွားတဲ့တိုင်းပြည်ဆိုပြီးတော့ဒါအားလုံးက American Dream နဲ့ဒီနိုင်ငံကိုလာကြတဲ့သူတွေများပါတယ်ဆိုတော့ဒီ10နှစ်တာကာလအတွင်းမှာနေပြီးတဲ့အခါမှာရောကိုယ့်ရဲ့ဒီစိတ်ကူးရဲအိမ်မက်တွေကိုအကောင့်တွေပေါ်နိုင်ခဲ့ရလား
ဟုတ်ဟုတ်ကဲ့အတိုင်းကကိုယ့်အထီလောက်တော့ဒီနဲ့မူရပါတယ်ဘာဖြစ်လို့လဲဆိုတော့အရင်ကကျွန်တော်တို့နေထိုင်ခဲ့တဲ့ဘဝပုံစံနဲ့ဆိုင်ရင်အခုအချိန်မှာတော့ဒါရုပ်ပိုင်းဆိုင်ရာအရာတော့အများကြီးတိုးတက်မှုရှိတယ်လို့ပြောလို့ရပါတယ်။ကျန်တဲ့ဟာတော့ကိုယ့်ရဲ့အချိန်ကြီးပေးရတာပုံပြီးတော့ပေးရတာကဒါတော့တပိုင်းပဲ။ဒါတော့ကိုယ်ကတိုးတက်ခြင်းလည်းဆိုရင်ကိုယ်ကဘယ်လိုမျိုးတိုးတက်ခြင်းလာလဲဆိုတော့အပေါ်မူတည်လို့ကိုယ့်ရဲ့ကြိုးစားမှုပုံမူတည်လို့တစ်ခုလိုချင်တစ်ခုတော့ပေးဆက်အောင
်ဟုတ်ကဲ့ဆိုတော့ဟိုဘာတွေကိုပေးဆက်ပြီးတော့ဘာတွေကိုရခဲ့ပါလဲ
အကြောင်းဘာရရဆိုဒီကျွန်တော်ဘဝရတဲ့မှုအတိုင်းတာတော့ပွားရတယ်ကျွန်တော်ရင်းမြမနိုင်ငံမှာနေခဲ့တာအထက်ဆိုင်တော့ဒီမှာရက်တီနေထိုင်ရတာတော့အများကြီးပေါ်ရတယ်ဝင်ဝင်ရအဆန်တော့လောက်ခါတော့ကျွန်တော်သွားလာနေထိုင်ရတဲ့ပုံစံအဆုံးအားရအကုန်လုံးတော့ဟိုတော်တော်ကွာချမ်းပါတယ်ပြီးဆက်လိုက်တာတော့ကျွန်တော်ဟိုကိုယ်ပိုင်မိသားစုအချင်းဆိုတာတော့တော်တော်ခင်းဖြစ်သွားတယ်ကျွန်တော်အလုပ်ထဲမှာပေးရတဲ့အချင်းကြီးကပုံများတယ်အလုပ်တွေလည်းတော့နည်းနည်း demand ညာခါကျတော့အဲ့မှာအချိန်ပူပေးရမြန်လာခါကျရင်တခါတလေကြရင်တော့တော်တော်ဒီ family life လေးတွေနည်းဆုံးဆုံးတော့ရှိတော့
လုံခဲ့တဲ့10နှစ်ကအမေရိကကိုဆက်ရောက်လာတယ်ဆိုတော့အခုဒါ10နှစ်ကြာသွားပြီးတဲ့အခါမှာကိုယ့်အနေနဲ့ရောဘယ်လောက်ထိအောင်တိုးတက်လာအောင်လို့ဟိုစွမ်းဆောင်နိုင်ခဲ့တယ်လို့ထင်လဲခင်ဗ
ျကျွန်တော်ဒီမှာပြီးမှာကျတော့ဟိုဘွေးရအတိုင်းတာအထိပညာသင်ခဲ့ဆိုရင်တကယ်တကယ်တမ်းမှာကျွန်တော်အများကြီးသင်လို့လိုအပ်တယ်ဆိုတော့ရောက်ချင်းနေမှာပဲတည်တယ်ဒီတော့ကျွန်တော်တို့ကကိုယ့်ရဲ့အဓိကအင်္ဂလိပ်ဘာသာစကားပေါ့ဒီမှာအင်္ဂလိပ်လိုပြောတဲ့ခါကျတော့အင်္ဂလိပ်ဘာသာစကားကိုရအောင်လို့ကိုယ့်ကိုပြင်ပြင်ပြန်ပြန်ပြန်ပြီးပြင်ရတယ်ကျွန်တော်တို့လည်းပြင်ယူနိုင်နေလေကိုယ်တို့အကျိုးရှိလာတယ်ပေါ့နော်ကျွန်တော်ဆိုရင်ဒါအခုလက်ရှိလုပ်နေတဲ့အလုပ်ဆိုကျွန်တော်ဝန်ထမ်းတဲ့ဆိုတာမှကျွန်တော်တို့ဒီဆက်ရုံဝန်ထမ်းဒါမှဆက်ရုံဝန်ထမ်းဆိုတာဒီဆက်ကကြလာတဲ့ PC လေးတွေကိုကျွန်တော်အခုရည်ရည်တွေ့မယ်အဲ့ထဲကိုထည့်မယ်ဒီလားပဲအဲ့ဟန်ကနေမှလည်းပြောဒီလိုကျိုးလာတဲ့ခါကျတော့သူတို့ရှိမှကျွန်တော်မြန်မာလိုရောရဟိုဟိုဆက်ဆရာခေါ်ရတော့ဟို process technician ဆိုတဲ့အဆင့်ပေါ့နော်အဲ့ဒီအဆင့်ကို
ဒီအောက်ခြေကနေပြီးတော့ဒါတာမန်ဒီစက်ရုံအလုပ်သမားတယောက်နေနဲ့စပြီးအလုပ်ဝင်နေနောက်စက်ပြင်းတဲ့တက်နီရှယ်နေရာကိုရတယ်ဆိုတော့အခါကျတော့ဟိုအဲ့လိုနေရာမျိုးကိုရအောင်ပေါ့နော်ကိုယ့်ဘက်ကဘယ်လောက်ထိအောင်
ဟိုခွန်ဆိုင်အားဆိုင်စူးစားခဲ့ရတယ်အဓိကတော့တင်ယူမှုပါပဲလူကနေတိုင်းနေတိုင်းဘောတင်ယူနေမှာကိုနေ့စဉ်နှုတ်စားနေတဲ့ဘောတွေကနေမှာကိုတင်ယူနိုင်ပညာကိုတင်ယူနိုင်တဲ့အရာမင်းအရာကိုကတင်ယူရမယ်အရင်တော့ဘာသာစကားပေါ့နော်အဲ့ဘာသာစကားဒီကနေကိုယ့်ရဲ့ဒီကဒေသခံအမေရိကန်နေရှင်းနေပြီးတော့သူ့လုပ်ပုံကံကိုလေကိုကဟိုမရှင်းမကြောက်သွားပြီးတော့မေးမြန်းရတယ်ကိုကသူ့ရှင်းနေပြီးတော့ ကိုတင်ကြအသိရောဘယ်လိုတင်ကိုရတဲ့ကိုကိုကိုကိုညာလေးကိုဒီနေ့ရတစ်ခုရတဲ့ဒီနေ့တစ်ခုဒီအောင်မှတ်သားမှတ်သားပြီးတော့အခွင့်အလမ်းပေါ်လာခြင်းကအဲကျွန်တော်ဟာဒီနေရာကိုကျွန်တော်လုပ်နိုင်လဲဆိုတော့ကျွန်တော်ကဟိုတက်စီကြားနေတယ်တရားကိုအများကြီးစိုးစားနေရတယ်အဲ့တော့ကိုယ့်ရဲ့ဒီအလုပ်မှာရှိတဲ့အလုပ်တောင်ရှိပြီးရတယ်ဟိုဒီနေရာကတော့အများကြီးတင်ယူနေဖို့တင်ယူနေသိရှိနေဖို့
ဆိုတော့ဟိုအခုလိုမျိုးပေါ့ဒါဆယ်နှစ်တာကာလအတွင်းမှာဟိုဘာပဲပြောပြောအခုဆိုလို့ရှိရင်ဒါကဟိုနီးပညာကိုတက်ကြွနဲ့ဒါဆို skill level ပါပေါ့เนาะဟိုတယောက်ဖြစ်လာပြီဆိုတဲ့အခါကျတော့ဟိုဒီထက်မကအခြေအနေတွေကိုကအမိအရဖန်းစုံနိုင်ဖို့ဘာတွေထပ်ပြီးတော့ဟိုပြင်ဆင်ထားလဲ
လက်ရှိကျွန်တော်ရဲ့ဒီအလုပ်မှာတော့နောက်ဆက်ဒီကျွန်တော်ရဲ့အနည်းကတ်ဆုံးရမှတ်ချက်ကတော့ဒါ supervisor ပေါ့ဒီအလုပ်ဆိုင်ရဲ့ဒီအလုပ်အချက်ပေါ့เนาะအဲ့ဒီအသင့်ကိုတော့ဒါကျွန်တော်ကိုယ့်ရဲ့ရမှတ်ချက်ပြောပြချင်တာကတော့လူတိုင်းလူတိုင်းကဒီကိုယ့်ရဲ့ကိုရောက်နေတဲ့နေရာမှာ
ကိုယ့်နောက်ထပ်ရှင်းမှတ်တာပါလေနောက်ထပ်ရှင်းမှတ်ချက်ကပါလေအဲ့ဒီဟာလေးကိုအနည်းကပ်ဆုံးရှင်းမှတ်ချက်လေးတွေထားပြီးလုပ်ရင်တော့ပို့ပြီးတော့အဆင်ပြေပါလေဆိုတော့ဟိုတခြားဘက်မှာကဥမာဒါကတော့အလုပ်အကိုင်ပဲပေါ့လေတခြားဒီမိသားစုနဲ့ပတ်သက်တဲ့အပိုင်းမှာကြတော့ဘာတွေများထူးထူးခြားခြားလှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ထင်လဲခင်ဗျာမိသားစုကိုဘယ်လောက်ထိအောင်ကိုဥဆောင်ပေးနိုင်
အကျိုးရှိတယ်ဒီပေါ့အဲ့နေရာတော့ခုအဲ့ကမင်းအဲ့လိုပိုင်းတယ်ကျောင်းမြန်မာပြည်မှာတကယ်မီဒီယာစုဝင်နေလို့ကျွန်တော်ဟိုသီးသီးသာသာကျောင်းပြန်ပြီးတော့ထောက်ပံ့ငန်းနေတာရှိတယ်ပေါ့အရင်အချိန်တွေဆိုရင်တော့ကျွန်တော်ဘယ်လောက်ပြီးနေမှာအခုကတော့ဘာလို့ဒီလိုအခုတကယ်ဒီနီးပါးတွေတော့ကိုယ့်အညီကိုမနှောရဘူးအချိန်ပြည့်တော့တအားသေးကျွန်တော်ကပြန်ပြီးတော့လောက်ပြီးနိုင်တယ်တခုခုကျွန်တော်မြန်မာပြည်ကတော့ကျောင်းရဲ့ဒီနိုင်ငံသူနိုင်ငံသားရဲ့ဥမာဟိုတလောက်ကရေကြီးဖြစ်တယ်ဆိုတော့ဒီမှာရှိရဲ့ဒီကျောင်းမိသားစုဝင်နေတာစုစည်းတော့ကျောင်းတယ်တော့ကူညီနိုင်တဲ့အချိန်ကြီးရှိရတော့ကျွန်တော်ကိုယ်ကမထူထောင်နိုင်လို့ဒီနေ့တော့လည်းအဲ့လိုပဲကူညီနိုင်တယ်ဒီကတော့ဟိုတော့အကျိုးရှိရပါတော့
အားတော့ကုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဆွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒီအချိန်မှာနေရရင်နဲ့အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့လူတန်းပေါင်းများစွာရဲ့အကြံပြန်ခံနိုင်မှုရဲစွမ်းတက်တီနဲ့မစုံမနစ်တဲ့ဇွဲလုံလာတွေကိုအတိမတ်ပြုပေးရမယ့်အချိန်ခါလေးဖြစ်ပါတယ်။ဒုက္ခသည်ဆိုတာလူမျိုးရေးဘာသာရေးနိုင်ငံသားဖြစ်တည်မှုလူမှုရေးဖွဲ့စည်းတစ်ခုခုမှအဖွဲ့ဝင်ဖြစ်နေတဲ့အတွက်ဒါမှမဟုတ်နိုင်ငံရေးအယူဆကြောင့်စတဲ့အကြောင်းတွေကြောင့်နှင်းပန်းနှိပ်စက်ခံရမှာစိုးရိမ်ထိတ်လန့်နေရတဲ့အကြောင်းခိုင်လုံနေဆိုရင်လူတယောက်ဟာကိုတိုင်းပြည်ပြင်ပမှာရောက်နေရတဲ့ဆိုရင်နောက်ပြီးကိုတိုင်းပြည်ထဲမှာဘေးကင်းလုံခြုံစွာဆက်ပြီးနေထိုင်လို့မဖြစ်နိုင်တော့ဘူးအဲ့ဒီတိုင်းပြည်ထဲမှာဆက်ပြီးနေလို့မဖြစ်တော့ဘူးဆိုရင်ဒါမှမဟုတ်အဲ့ဒီလိုစိုးရိမ်ထိတ်လန့်မှုတွေရှိနေပြီးကိုတိုင်းပြည်ကကိုယ့်ကိုအကာအကွယ်မပေးနိုင်တော့ဘူးလို့ယူဆရင်အဲ့ဒီလူကိုဒုက္ခသည်ဖြစ်သတ်မှတ်နိုင်ကြောင်းဒုက္ခသည်များအရေးဆိုင်ရာ1950ခုနှစ်သဘောတူညီချက်မှအတိလင်းဖော်ပြထားပါတယ်အခုလက်ရှိကမ္ဘာတစ်လွှားကလူသန်းပေါင်း20ကျော်ဟာအဲ့ဒီအထိပယ်သတ်မှတ်ချက်နဲ့ကိုက်ညီနေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။အဲ့ဒီထက်ကအများစုဟာအကြမ်းဖက်ပြိပက္ခတွေဒါမှမဟုတ်အစွန်းရောက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေလွတ်မြောက်အောင်လို့စစ်တလင်းဖြစ်နေတဲ့ကိုယ့်ရဲ့နေရရင်နိုင်ငံကနေအသက်လူထွက်ပြေးနေကြရပါတယ်။တချို့ကတော့အစိုးရအဖွဲ့အစည်း ဒါမှမဟုတ်အစိုးရမဟုတ်တဲ့ပြည်သူစစ်လုလက်နက်ကိုင်အဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကနေလွတ်မြောက်ရာလွတ်မြောက်ကြောင်းရှာဖွေထွက်ပြေးကြတာဖြစ်ပါတယ်။အများဆုံးဖြစ်ပျက်မှုကတော့ကိုယ့်ရဲ့နေရက်ဇာတိဟာစစ်မြေပြင်ဖြစ်လာနေပြီးဆက်ပြီးတော့နေမယ်ဆိုရင်တေဖို့သာရှိတော့တယ်ဆိုတဲ့အခြေအနေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတာပါ။စီးရီးယားမှာအစိုးရကိုယ်တိုင်ကကိုပြည်သူကိုဘုံကျဲတနက်နဲ့ပြစ်အစိမ့်ငွေလွှတ်ပြီးပြန်တက်နေတဲ့အတွက်ပြည်သူတွေတိုင်းပြည်ကနေထွက်ပြေးနေကြရပါတယ်။လစ်ဗျားပြည်သူတွေကတော့ပြိပခရီကြားမှာကြောင်ပိတ်မိနေကြပါတယ်။အာဖဂန်နစ္စတန်မှာလည်းတာလီဘန်အစွန်းရောက်ဝါဒီတွေဟာပြည်သူရွေးကောက်ထားတဲ့အစိုးရကိုဆန့်ကျင်ပြီးဈေးတွေထဲမှာဘုံထောင်တာမျိုးလူစီကားတဲ့နေရာတွေကိုအသေခံဘုံခွဲသမားတွေတုံးပြီးတော့တိုက်ခိုက်တာတွေလုပ်နေကြပါတယ်။ဆူဒန်တောင်ဆူဒန်ဆိုမာလီယာမာလီမြန်မာပြည်နဲ့တခြားနိုင်ငံတွေမှာလည်းအလားတူအခြေအနေမျိုးတွေကိုရင်ဆိုင်နေကြရတာပါ။အဲ့ဒီဒုက္ခတွေတွေဟာမိမိတို့ရဲ့အိုးအိမ်တွေမိသားစုဝင်တွေနဲ့ကိုယ့်ရဲ့လူမှုဝန်းကျင်ကိုဆွန့်ခွာပြီးအိမ်မက်ရာမက်တွေအဖြစ်ပြေးလွှာရှောင်တိတ်နေကြရတဲ့အခြေအနေချင်းတူညီကြပါတယ်။သူတို့အားလုံးဟာမရေရာတဲ့အနာဂတ်နဲ့ဆက်လျှောက်ရမယ့်ဘဝခရီးလမ်းအတွက်လမ်းစာပြောင်းနေတဲ့အဖြစ်ကိုလည်းရင်ဆိုင်နေကြရပါတယ်။သူတို့အားလုံးဟာရှေ့ဆက်ရမယ့်ဘဝခရီးအတွက်ဘသူကများအကူအညီပေးနိုင်မလဲရေလို့ကဘာကြီးကိုမျှော်လင့်ချက်တွေနဲ့လှမ်းမြောက်ကြည့်နေကြပါတယ်။အမျိုးသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေဟာအဲ့ဒီအခြေအနေကိုအရင်တုန်းကထည့်ပိုးပြီးခံစားလာနေကြရသလိုခံစားရတဲ့အချိန်ကာလလည်းပိုပြီးတော့ရှည်ကြလာခဲ့ပါတယ်။အကြမ်းဖက်မှုတွေနှင်းပန်းနှိပ်စက်မှုတွေဘေးကထွက်ပြေးခဲ့ကြရတဲ့ဒုက္ခတွေတွေများလာနေတဲ့အချိန်မှာကဘာတဝမ်းကတိုင်းပြည်တွေဟာလည်းပဲအခုလိုအကာအကွယ်မဲ့ဒုက္ခတွေတွေဆုလိုက်ပြုံလိုက်ရောက်လာနေတာကိုကင်တွယ်ဖြစ်ရှင်းဖို့အခက်ခဲတွေနဲ့ယုံကံနေကြရပါတယ်။ဒီချိန်မှာသတိရနေဖို့ကတော့ကုလသမဂ္ဂတွင်ရင်မှုချုပ်ဘန်ကီမွန်ပြောခဲ့တဲ့စကားပါပဲ။သူကဒုက္ခတွေတွေဆိုတာကခမားတို့ကျွန်တော်တို့လိုလူတွေပါပဲ။အခုလိုအိမ်မက်ရာမက်မဖြစ်ခင်တုန်းကသူတို့လည်းပဲပုံမှန်ဘဝနဲ့နေထိုင်ခဲ့ကြရသူတွေပါ။အခုလဲသူတို့ရဲ့အကြီးမားဆုံးစိတ်ကူးစန္ဒာဟာအဲ့ဒီလိုပုံမှန်ဘဝမျိုးကိုနောက်တစ်ကြိမ်ပြန်ရနိုင်မယ့်အခွင့်အရေးပါပဲလို့မစ္စတာဘန်ကီမွန်ကပြောသွားပါတယ်။ကမ္ဘာဒုက္ခသည်များနေ့မှာဘယ်နေရာကဘလို့ဒုက္ခသည်တွေကိုပဲဖြစ်ဖြစ်လူသားချင်းစာနာတနာတဲ့စိတ်ကိုပြသကြဖို့တီးခံစိတ်မွေးကြဖို့နဲ့မတူကွဲပြားမှုတွေပေါ်မှာသဘောထားကြီးကြီးထားနိုင်ကြရေးအစဉ်သတိရနေဖို့တိုက်တွန်းလိုက်ရပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အာဖို့မဟုတ်ကြောင်းသတင်းရှင်တွေကိုအသိပေးအပ်ပါတယ်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ဒုက္ခတွေအရေးကိုတုံ့ပြန်တဲ့နေရာမှာဘုံတံပိုးထားကြတဲ့တာဝန်မျှဝေယူခြင်းခွဲခြားဆက်ဆံမှုကင်းရှင်းခြင်းနဲ့လူခွင့်ရေးနဲ့နိုင်ငံတကာဒုက္ခတွေဥပဒေတွေအပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကဇွန်လ20ရက်နေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခတွေများနေ့မှာပြောကြားလိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်နေ့စဉ်ရာနဲ့ချီတဲ့မိသားစုတွေဟာဘေးကင်းရာကိုထွက်ပြေးနေကြရပြီးတော့အဲ့ဒီဒုက္ခတွေတွေနဲ့ကမ္ဘာတဝန်းပြည်သူတွေတသားတည်းရပ်တည်တယ်ဆိုတာကိုပြသတဲ့လှုပ်ရှားမှုကိုကုလသမဂ္ဂကမနေ့ကစတင်ပါတယ်။ဒုက္ခတွေများဆိုင်ရာကုလသမဂ္ဂအထူးတန်တမန်အန်ဂျယ်လီနာဂျိုလီပစ်ထားလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံခြားရေးဌာနမှမကြခင်တုန်းကပဲတွေ့ဆုံပြီးတော့ဒုက္ခတွေပြဿနာကိုဆွေးနွေးခဲ့ပါတယ်။တခါဒီအော်လန်ဒိုမြို့က night club တစ်ခုမှာလူပေါင်း49ယောက်သေဆုံးအောင်ပစ်ကတ်ခဲ့တဲ့တနတ်သမားကအရေးပေါ်ဌာနကိုဆက်သွယ်ပြီးတော့သူဟာ IS စစ်သည်ဖြစ်တယ်ဆိုတာကိုပြောဆိုထားတာပါဝင်တဲ့အပြန်အလှန်ပြောကြားမှုတွေကိုသက်ဆိုင်ရာကထုတ်ပြန်လိုက်ပါတယ်။ဒါကဒီပင်လယ်ပြင်မှာလူကုန်ကူးသူတွေဆွန့်ပစ်ခံခဲ့ရတဲ့မြန်မာနိုင်ငံကမွတ်စလင်ဒုက္ခသည်9000လောက်အခြေချနေထိုင်နိုင်ရေးတိုးတက်မှုရှိစေဖို့အတွက်အာဆီယံအဖွဲ့အနေနဲ့ဆောင်ရွက်ပေးဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလူကုန်ကူးသူတွေအပေါ်ထိုင်းအာဏာပိုင်တွေကနှိမ်နင်းတဲ့အတွက်လူကုန်ကူးသူတွေဟာဒီငွေကြေးလက်ခံခေါ်လာတဲ့သူထောင်ထဲချီကိုပင်လယ်ပြင်ထဲမှာဆွန့်ပစ်ခဲ့တာပါ။ထိုင်းအစိုးရနဲ့အာဆီယံအဖွဲ့ကြီးစီမှဒီလုံကူကုန်းသူတွေပြဿနာဖြေရှင်းဖို့တိကျတဲ့မူဝါဒမရှိဘူးလို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဂျင်းဟမ်မွန်ဖြစ်ပါတယ်ကျွန်တော်ဆက်မိုးဝေးပါ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာဘာမှကဘာအနှံ့ကတောတရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.